Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်စက်တင်ဘာလ9ရက်နေ့ကြာသာ2023ခုနှစ်စက်တင်ဘာလ9ရက်နေ့ကြာသာပနေ့နေ့မနေ့ပဲအတန်တွင်စီစဉ်ဒီကို American ပြည်အောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲအတန်လွင့်စီစဉ်ဒီကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်မသောတာရှင်များရှင်ကျမသင်္ကီထိုက်ပါအင်ဒိုနီးရှားကိုရောက်နေတဲ့အမေရိကန်ဒုတိယသမ္မတနဲ့အင်ဒိုနီးရှားသမ္မတတို့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်2026အာဆီယံဥက္ကဋ္ဌတာဝန်ဖိလစ်ပိုင်ကိုလွှဲပြောင်းဖို့မြန်မာစစ်ကောင်စီကသဘောတူခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ကျမရေးဆောင်ရှောက်ခွင့်ရဖို့နဲ့ပြန်လွှတ်ပေးဖို့ကုလသမဂ္ဂကတိုက်တွန်းပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုစော်မှုကျော်နဲ့အတူတင်ပြပါမယ်ရှင်
ဟုတ်ကဲ့ပါအဲ့ဒီလိုထိတ်တန့်ရောက်တဲ့နေ့အပြီးမှာတော့တရင်ဖိပုတ်ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုံးလွှင့်ပေးပါဖြစ်ပါတယ်။တရင
်မီဒီယာကိုရယူပုံရိပ်နေတဲ့အချိန်မှာဘယ်အုပ်ချုပ်ရေးအဖွဲ့အစည်းကမှသူ့ကိုဖမ်းဆီးပိုင်မရှိဘူး။သူ့အနေနဲ့ဆက်နေပြီးသွားကြတာကတော့သူ့ရဲ့ဥရီတာဝန်လိုပဲပြောချင်ပ
ါရခိုင်ပြည်နယ်မိုးခါမုံတိုင်းတရင်တွားရောက်ရယူခဲ့တဲ့မြန်မာနောင်းကတပ်ပုံတရင်တော့ကိုဆိုင်ဇော်တိုက်ကိုအာနာသိန်းစစ်ကောင်စီကထောင်တန်းအနည်း20ချလိုက်ပါတယ်။ဒါဟာလက်ရှိဥပဒေနဲ့မကိုက်ညီဘူးလို့ဥပဒေကြွန့်ကျင်သူတွေကပြောဆိုပါတယ်။မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့မကွေးတိုင်းစောမြို့နယ်မှာလက်နက်ကြီးတွေအရတားတွေနေအိမ်ပေါ်ကျလို့ထိခိုက်ဒဏ်ရာရရှိမှုတွေရှိပါတယ်။အဲ့ဒီနောက်အာဆီယံအသင်းနဲ့ပတ်သက်တဲ့တင်ပြချက်ဒါအပြင်နျူကလ িয়ার ဆွမ်းအင်ဆောင်ပါတကုတ်ပေါ်ပါဇက်တိုက်တင်ဆက်ပေးအောင်မှာဖြစ်ပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အဒီတာနဲ့ဆွေးနွေးခန်းပြည်သူ့ကျန်းမာရေးအစီအစဉ်အားကစားစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူပြောပြပါမယ်။
အမေရိကန်ဒုတိယသမ္မတကမလာဟဲရစ်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ရဲ့ဗုဒ္ဓဟူးနေ့ဆွေးနွေးပွဲမှာတော့အင်ဒိုနီးရှားဘက်ကအဆိုပြုတဲ့အကန့်အသတ်နဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် FTA ကိုအဓိကဆွေးနွေးခဲ့ကြပါတယ်။ဒီ FTA အရလျှက်စစ်က EV ထုတ်လုပ်ရေးမှာအသုံးပြုတဲ့နီကယ်နဲ့တခြားသောအရေးကြီးတဲ့ခွန်ပစ္စည်းတွေဟာအမေရိကန်ရဲ့အခွန်သက်သာ권ရရှိမှာဖြစ်ပါတယ်။အင်ဒိုပစိဖိတ်စီးပွားရေးမူပေါင်းကနေတဆင့်အပါအဝင်နှစ်နိုင်ငံကြားကုန်စည်နဲ့ဝန်ဆောင်မှုစီးဆင်းမှုပို့ပြီးတော့တွက်လွက်လာစေရေးအတွက်ဆက်လက်ဆောင်ရွက်လိုတယ်လို့အမေရိကန်ဒုတိယသမ္မတကအင်ဒိုနီးရှားသမ္မတကိုပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းတီးခြားတွေ့ဆုံကြတာပါ။ရာသီဥတုပြောင်းလဲမှုနဲ့တန့်စင်စွန့်ရဆိုင်ရာငွေကြေးဖောက်ပွားမှုရှော့ချရေးဥပဒေအရလျှက်စစ်ကထုတ်လို့ရောင်းချမှုမြင့်တင်ရေးအတွက်အမေရိကန်အစိုးရကအခွန်သက်သာခွင့်အတွက်ဒေါ်လာဘီလီယံနဲ့ချီပြီးတော့ရထားတာဖြစ်ပါတယ်။ဒီသက်တာခွင့်ကိုခန်းစားနိုင်ဖို့အတွက်ကတော့အမေရိကန်မှာရောင်းချတဲ့ EV လျှက်စစ်ကားတွေရဲ့ဘက်ထရီထုတ်လွှတ်မှုမှာသုံးတဲ့ဓာတ်သတ္တုပစ္စည်းတွေဟာဆိုရင်အမေရိကန်မှာဒါမှမဟုတ်လဲအမေရိကန်ရဲ့လွတ်လပ်စွာကုန်သွယ်မှုမိဖက်နိုင်ငံတစ်ခုမှာထုတ်လုပ်တန့်စင်ရမှာဖြစ်ပါတယ်။တချိန်တည်းမှာပဲအင်ဒိုနီးရှားသမ္မတနဲ့အမေရိကန်ဒုတိယသမ္မတတို့ရဲ့သတင်းစာရှင်းလင်းပွဲမှာတော့ VOA ရဲ့ Imperial Sanya Bureau အခြေခံနောက်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်အမေရိကန်စာနယ်ဇင်းနဲ့ရေဒီယိုတွေအတွက်ပင်တိုင်သတင်းရယူပေးနေတဲ့ Pesi Wiraku Swara ကိုအင်ဒိုနီးရှားလုံခြုံရေးတာဝန်ရှိသူတွေကတားဆီးဖို့ကြိုးစားခဲ့ကြပါတယ်။အင်ဒိုနီးရှားနဲ့အမေရိကန်ကြားနီကယ်ဆိုင်ရာသဘောတူညီချက်ရဖို့နှိစက်လာလို့အမေရိကန်ဒုတိယသမ္မတကို VOA သတင်းထောက်ဝီရာကုဆွာရာကမေးမြန်းခဲ့တာဖြစ်ပြီးအင်ဒိုနီးရှားသမ္မတဝီဒိုဒိုကတော့အမေရိကန်သမ္မတဂျိုးဘိုက်တင်ထိပ်သီးအစည်းအဝေးမတက်တဲ့အတွက်စိတ်ပျက်သလားလို့မေးမြန်းခဲ့တာဖြစ်ပါတယ
်။ဆိုးဝါးလာတဲ့အတံဖက်တိုက်ခိုက်မှုတွေရပ်သွားဖို့မတရားဖမ်းဆီးထားသူတွေအလုံးပြန်လွတ်ပေးဖို့နဲ့အလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံပြန်လည်ရောက်ရှိဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်လက်ဖိအားပေးသွားမှာဖြစ်တယ်လို့အာဆီယံထိပ်သီးညီလာခံမှာအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပြောဆိုလိုက်ပါတယ်။ဗုဒ္ဓဟူးနေ့ထိပ်သီးညီလာခံစဆချင်းမှာပဲဒုတိယသမ္မတကအခုလိုပြောဆိုခဲ့တာပါ။အာဆီယံရဲ့သဘောတူညီချက်5ရပ်ကိုဆက်လက်ထောက်ခံမှာဖြစ်ပါတယ်လို့လည်း2022ခုနှစ်ဧပြီလမှာစစ်ကောင်းဆောင်နဲ့အာဆီယံတို့သဘောတူခဲ့ကြတဲ့သဘောတူညီချက်ကိုရည်ညွှန်းပြီး Miss Harris ကပြောဆိုခဲ့ပါတယ်။အဲ့ဒီလိုသူစကားပြောနေချိန်မှာပဲမြန်မာအလံထူထားတဲ့ထိုင်ကုန်မှာတော့နေရာဟာလက်လက်နေပါတယ်။မြန်မာရင်းနဲ့ပတ်သက်ပြီးတချို့လူတွေထင်တာထက်အာဆီယံကပုံမညွှန်းညွှန်းနေတာကိုကြေညာချက်ကဖော်ပြနေတယ်လို့မဟာဗျူဟာလေ့လာရေးနိုင်ငံတကာ Institute ကသုတေသီ Aaron Connelly ကသုံးသပ်ပါတယ်။ အကြမ်းဖက်တာတွေအတွက်စစ်တပ်ကိုအာဆီယံကအပြစ်ဖို့လိုက်ပြီးအာဆီယံအစည်းအဝေးတွေကိုစစ်ကောင်စီခေါင်းဆောင်တွေတက်ခွင့်မပေးတာအကြမ်းဖက်တာတွေရက်စဲသွားတဲ့အထိစစ်ကောင်စီကိုအလဲကျဥက္ကဋ္ဌနေရာမပေးတာတွေကရှင်းနေပါတယ်လို့ VOA ကိုပြောဆိုခဲ့ပါတယ်အမေရိကန်ကကာဝေးရင်းနဲ့ဟန်တာရဲ့ဆိုင်ရာဂတိကဝတ်တွေကိုပေးထားပြီးအင်ဒိုပစိဖိတ်ဒေသမှာအမေရိကန်ကလုံခြုံရေးအတွက်ရှိနေတာဟာအမေရိကန်ကိုကာဝေးရမှာအထောက်အကူဖြစ်တယ်လို့ဒေသရင်းတည်ငြိမ်ရေးကိုလည်းအမတ်ကန်ချက်ပေးပါတယ်လို့အမေရိကန်ဒုတိယသမ္မတကပြောဆိုခဲ့ပါတယ်
အရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့အလဲကျဥက္ကဋ္ဌနေရာကိုလာမယ့်2026ခုနှစ်မှာရယူရမယ့်မြန်မာနိုင်ငံကဖိလစ်ပိုင်ကိုလွှဲပြောင်းပေးဖို့သဘောတူလိုက်ပါတယ်။စစ်ကောင်စီအနေနဲ့အာဆီယံအစည်းအဝေးတွေတက်ခွင့်မရတဲ့အချက်နောက်နိုင်ငံတွင်တည်ငြိမ်ရေးကျိုးပန်းနေရတာကြောင့်အာဆီယံဥက္ကဋ္ဌတာဝန်ယူဖို့မဖြစ်နိုင်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
။အာဆီယံမှာအထိပ်သီးစုတွေနဲ့အရေးကြီးစုတွေမှာမြန်မာနိုင်ငံကကိုယ်သာပြနိုင်တဲ့သူကိုကြောက်စိတ်ရင်းမရှိပါဘူးအဲဒါဒီလဲကျွန်တော်အနေနဲ့ဥက္ကဋ္ဌနေရာနဲ့ပတ်သက်ပြီးဆောင်ရွက်တဲ့နေရာမှာအခက်အခဲရှိလာနိုင်တယ်အဲဒါကြောင့်မလို့ဒီလိုဒါဆုံးဖြတ်ဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ
်မြန်မာနိုင်ငံမှာရွေးကောက်ပွဲချင်းပါနိုင်ရေးပြည်တွင်းမှာတည်ငြိမ်ရေးကြိုးပမ်းနေရတဲ့အတွေ့အာဆီယံဥက္ကဋ္ဌနေရာရယူဖို့အဆင်သင့်မဖြစ်သေးကြောင်းလဲစစ်ကောက်စီပြောခွင့်ရက VOA ကိုပြောပါတယ်အာဆီယံရဲ့အလဲကျဥက္ကဋ္ဌအဖြစ်2026ခုနှစ်မှာတာဝန်ယူရမယ့်မြန်မာနိုင်ငံအစားဖိလစ်ပိုင်နိုင်ငံကတာဝန်လွှဲပြောင်းယူရမှာဖြစ်ကြောင်းဖိလစ်ပိုင်သမ္မတကလည်းပြောဆိုထားတာပါဆီယနာသိမ့်ပြီးနောက်ပိုင်းပြည်တွင်းအကြမ်းဖက်မှုတွေရပ်တန့်ပြီးတွဲဆုံဆွေးနွေးဖြေရှားဖို့တိုက်တွန်းထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တဲ့အပေါ်အာဆီယံနဲ့နိုင်ငံတကာအသိုက်အဝိုင်းကပြစ်တင်ပြောဆိုကြပါတယ်ဒါပေမဲ့စစ်ကောင်စီကတော့အာဆီယံရဲ့စီးမြင်စည်းကမ်းတွေနဲ့ဗရင်းညင်တွေကိုလေးစားလိုက်နာနေတယ်လို့ခုခံပြောဆိုထားပါတယ်ရှင
်အာဆီယံကိုပေးထားတဲ့ဂတိကဝတ်တွေနဲ့အာဆီယံဘဝပြူရေးမူဝါဒကိုထပ်မံအတည်ပြုလိုက်ပြီးအမေရိကန်ပြည်ထောင်စုကအာဆီယံနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းအိမ်မြူရာကစက်တင်ဘာလ6ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်အင်ဒိုပစိဖိတ်ဒေသဆိုင်ရာအာဆီယံရဲ့ရှုမြင်သုံးသပ်ချက်အမြင်နယ်ပယ်၄ရပ်မှာပူးပေါင်းဆောင်ရွက်သွားမယ်လို့ကြေညာချက်ကဆိုပါတယ်အဲ့ဒီ၄ရပ်ကတော့ပင်လယ်ရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးနယ်ပယ်ဆက်သွယ်ရေးနယ်ပယ် SDG လို့ခေါ်တဲ့ရေရှည်တည်တံ့အကျိုးပြုနိုင်မဲ့ဖွံ့ဖြိုးတိုးတက်ရေးပန်းနိုင်များနယ်ပယ်နဲ့စီးပွားရေးနဲ့အခြားပူးပေါင်းဆောင်ရွက်နိုင်တဲ့နယ်ပယ်တွေပဲဖြစ်ကြပါတယ်။အပြန်အလှန်ယုံကြည်လေးစားမှုကိုမြင့်တင်နိုင်ဖို့အတွက်အာဆီယံဥဆောင်တဲ့နီးနာရန်တရားတွေနဲ့အကျိုးရလဒ်ရှိအောင်ဆောင်ရွက်သွားမယ်လို့လည်းဆိုပါတယ်။အမေရိကန်အစိုးရရဲ့2024ခုနှစ်ဘတ်ဂျက်မှာအရှိတောင်အရှနိုင်ငံများကိုစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့လုံခြုံရေးဆိုင်ရာအကူအညီပေးဖို့ရခင်ကမရှိခဲ့ဘူးတဲ့ပမာဏဒေါ်လာ 1.2 ဘီလီယံကိုတောင်းခံတာပါတယ်။အာဆီယံနဲ့ထိတွေ့ဆက်ဆံရေးအာဆီယံရဲ့အပွဲအစည်းတွေနဲ့ကျင့်သုံးနေခိုင်မာအားကောင်းလာစေရဲ့အတွက်ဒေါ်လာတန်း90သတ်မှတ်ထားပြီးဖြစ်ပေမဲ့ 1.2 ဘီလီယံကိုအထက်မှန်တောင်းခံထားတာဖြစ်ပါတယ်။ဂျကာတာမှာဆက်လက်ကျင်းပမယ့်အာဆီယံအင်ဒိုပစိဖိတ်ဆွေးနွေးပွဲမှာရေရှည်အကျိုးပြုနိုင်မဲ့အခြေခံအဆောက်အုံပိုင်းနဲ့ဒေတာရင်းချိတ်ဆက်ရေးအတွက်ဒေါ်လာတန်ပေါင်း10ဘီလီယံအသုံးပြုမှာကိုလည်းအမေရိကန်ကုန်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအေဂျင်စီညွှန်ကြားမှု Indo Evon ကကြေညာချက်မှာပြောဆိုထားပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12.13ဟိုက်ဒရိုမီတာ40 kHz 9433ဟိုက်ဒရိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ခြားသာပရင်းနဲ့မနေ့ကင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။နေပြည်တော်အချင်းထောင်မှာဖမ်းဆီးခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးထိန်သိမ်းခံရသူတိုင်းကျန်းမာရေးစောင့်ရှောက်မှုရရှိရေးနဲ့ဒေါက်ဆန်းစုကြည်ကိုပြန်လွှတ်ပေးရေးကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။
Everyone in detention should be able to have access to healthcare.
ဖမ်းဆီးထိန်သိမ်းခံရသူတိုင်းကျန်းမာရေးစောင့်ရှောက်မှုရရှိရမှာဖြစ်ပြီးဒါဟာအခြေခံလူအခွင့်အရေးဖြစ်ပါတယ်။ဒါ့အပြင်ဒေါက်ဆန်းစုကြည်အတွက်စိုးရိမ်တဲ့အကြောင်းကိုလည်းရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကပုတ်ထုနဲ့နယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာသတင်းတောက်ရဲ့မေးခွန်းကိုဖြေကြားခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတခြားသောခေါင်းဆောင်တွေကိုလည်းပြန်လွှတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းအချင်းထောင်ထဲမှာဒေါက်ဆန်းစုကြည်တဖုံးရောင်ပြီးသွားနာနေတဲ့ဝေဒနာကြောင့်အစာမစနိုင်ဖြစ်နေကြောင်းနဲ့မူးဝေပြီးပြုတ်အနာရှိခဲ့တယ်လို့နေပြည်တော်ထောင်းတဲ့နှိဆက်သူတွေကပြောပါတယ်။ ဒေါအောင်ဆန်းစုကြည်ကိုအချင်းဦးစီးစစ်မှုချုပ်ကတွားရောက်ကြည့်ရှုခဲ့တယ်လို့လည်းနှီးဆက်တဲ့အတိုင်းဝိုင်းကပြောပါတယ်။ပြင်ပသွားဆီယံဝင်နဲ့ပြဖို့လိုအပ်တာကြောင့်ခွင့်တောင်းတာကိုတော့စစ်ကောင်စီအချင်းဦးစီးဌာနကပယ်ချခဲ့တယ်လို့နေပြည်တော်နဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါတယ်။ဒါနဲ့ပတ်သက်လို့အချင်းဦးစီးဌာနကို VOA ကဆက်သွယ်မေးမြန်းတာမှာတော့မအားလတ်တဲ့အတွက်မေးမြန်းတာကိုမဖြေနိုင်ဘူးလို့ပြောဆိုခဲ့ပါတယ်ရှင
်။အနောက်နိုင်ငံတွေကပိတ်ဆို့အရေးယူခံထားရပြီးအာဆီယံအတွင်းအရာသွင်းမခံရတဲ့စစ်ကောင်စီဟာ BRIC BRICS လို့ခေါ်တဲ့၅နိုင်ငံအဖွဲ့မှာပါဖို့စူးစမ်းနေတယ်လို့ပြပအခြေစိုက်သတင်းမီဒီယာတွေနဲ့ BNN သတင်းကပြောဆိုထားပါတယ်။စက်တင်ဘာလ၁ရက်နေ့ကဘရာဇီးနိုင်ငံဆိုင်ရာမြန်မာသံအမကြီးဦးအောင်ကျော်စံဟာဘရာဇီးနိုင်ငံရဲ့ BRIC အဖွဲ့ပေါင်းစပ်ညှိနှိုင်းရေးမှုကိုစုံစမ်းမေးမြန်းခဲ့တယ်ဆိုတဲ့သတင်းကိုအခြေခံပြီးပြောဆိုရေးသားကြတာဖြစ်ပါတယ်။အဖွဲ့ကိုဝင်ရောက်ဖို့လိုအပ်ချက်တွေနဲ့အဖွဲ့ကအသုံးပြုနေတဲ့ဘဏ်အကြောင်းကိုမြန်မာသံအမကြီးကသိချင်တယ်လို့သတင်းကဆိုပါတယ်။BRICS BRIC လို့ပြောတဲ့၅နိုင်ငံအဖွဲ့ကိုဘရာဇီးရုရှားအိန္ဒိယနဲ့တရုတ်တို့ကအပြန်အလှန်ရင်းနှီးမြှုပ်နှံဖို့စကားကြတာဖြစ်ပြီး2009ခုနှစ်ကစလို့ပထဝီနိုင်ငံရဲ့သဘောအုပ်စုဖြစ်လာခဲ့ပါတယ်။နောက်တစ်နှစ်မှာတော့တောင်အာဖရိကနိုင်ငံဝင်ရောက်လာတဲ့အတွက်၅နိုင်ငံဖြစ်တာဖြစ်ပါတယ်။ Sorry Arabia, Iran, Argentina, UAE, Egypt နဲ့ Ethiopia 6နိုင်ငံကိုလက်ခံလိုက်တာကြောင့်2024ခုနှစ်မှာ17နိုင်ငံအဖွဲ့ဖြစ်လာတော့မှာဖြစ်ပါတယ်
။ယူကရိန်းနိုင်ငံကိမြို့တော်ကိုရောက်နေတဲ့အမေရိကန်နိုင်ငံခြားဝင်ကြီးအန်တိုနီဘလင်ကင်ကယူကရိန်းနိုင်ငံအတွက်ဒေါ်လာ1ဘီလီယံတန်းတထောင်အကူအညီသစ်ကိုဗုဒ္ဓဟူးနေ့မှာကြေညာပါတယ်။အမေရိကန်နိုင်ငံခြားဝင်ကြီးဟာယူကရိန်းနိုင်ငံကိမြို့တော်ကိုကြိုတင်ကြေညာခြင်းမရှိဘဲနှစ်ရက်ကြာခီးစဉ်အဖြစ်ဗုဒ္ဓဟူးနေ့ကရောက်ရှိတာဖြစ်ပါတယ်။ဒါဆိုရင်2022ခုနှစ်ဖေဖော်ဝါရီလမှာရုရှားတို့ယူကရိန်းကိုကျူးကျော်ပြီးနောက်ပိုင်းနိုင်ငံခြားဝင်ကြီးရဲ့၄ချိန်မြောက်ခီးစဉ်လည်းဖြစ်ပါတယ်။ယူကရိန်းကိုတင်ကားဖြင့်ယူရေနီယံဓာတ်အနည်းငယ်ပါတဲ့ကြီးစံတွေပေးပို့မယ်လို့လည်းအမေရိကန်ပြည်ထောင်စုကဗုဒ္ဓဟူးနေ့မှာကြေညာခဲ့ပါတယ်။အငင်းပွားပွဲအလားတူလက်နက်ကြီးတွေယူကရိန်းကိုပေးပို့ရတဲ့အတွက်ဗြိတိန်ကစတင်ခဲ့ပြီးနောက်မှာအခုအမေရိကန်ရဲ့ပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်ရှင်
။ယူကရိန်းအရှေ့ပိုင်းကခါစတွန်တနီကာမြို့လယ်ကဈေးကိုရုရှားကဗုဒ္ဓဟူးနေ့ကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ16ဦးသေဆုံးပြီး28ယောက်ထိရခိုက်ဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီမြို့ကတိုက်ပွဲပြင်းထန်နေတဲ့ဘက်ခ်မို့မြို့ကနေကီလိုမီတာ30ဒါမှမဟုတ်မိုင်20လောက်ပဲဝေးတာဖြစ်ပါတယ်။ဒီလိုတိုက်ခိုက်တာကိုယူကရိန်းသမ္မတဗလိုဒီမာဇာလင်စကီကရှုံချပြောဆိုလိုက်ပါတယ်။ဈေးဆိုင်တွေနဲ့ဈေးဆိုင်တဆိုင်ကိုထိမှန်ခဲ့တယ်လို့သူကဆိုပါတယ်။ရုရှားမကောင်းဆိုးဝါးတွေကိုဖြစ်နိုင်သမျှအမြန်ဆုံးနှိမ်နှင်းချရမယ်လို့လည်းယူကရိန်းသမ္မတကပြောဆိုပါတယ်။ Telegram လူမှုစာမျက်နှာမှာတင်ထားကြတဲ့ဗီဒီယိုတွေအရဆိုရင်တော့ဈေးဆိုင်တန်းတွေမှာပောက်ကွဲပြီးလူတွေလဲကြတာထွက်ပြေးနေတာတွေကိုတွေ့ရှိရပါတယ်။ဒုံးကျည်နဲ့ပြစ်ခတ်တာဖြစ်တယ်လို့ဒေသခံမီဒီယာတွေကဆိုပါတယ်။အပြက်အစီးတွေကြားထဲမှာကဲဆယ်ရေးဝင်တဲ့နေ့အလုတ်လုံးနေ့ကြားပုံတွေကိုလည်းပြည်ထရေးဝင်ကြီးအီဟိုကလီမန်ကိုကဖော်ပြထားပါတယ်။တဲ့င်းတွေကိုမတ်သိန်ကြီးထိုင်တဲ့အတူတင်ပြပေးခဲ့တာပါအခုတော့ကျွန်တော်တို့ကြာတာပရင်းနေမတဲ့ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်ဆက်လက်ပြီးတော့တဲ့င်းပေးပို့ချက်တွေကိုဥစွာတင်ပြပါမယ်မိုခါမုန်တိုင်းပေးကြာရောက်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းအခြေအနေတွေကိုတွားရောက်မှတ်တမ်းတင်ရိုက်ကူးခဲ့တဲ့မြန်မာနောက်ဓာတ်ပုံတဲ့င်းတော့ကိုဆိုင်စော်တိုက်ကိုစစ်ကောင်စီကနေအလုတ်ကျန်းနဲ့ထောင်တန်းအနည်း20ချမှတ်လိုက်ပါတယ်ပထမဆုံးရုံချင်းမှာပဲတောင်တကုံမြို့နယ်စစ်ခုံရုံးကနေထောင်တန်းချမှတ်လိုက်တာဖြစ်ပြီးရှေ့နေတွေနဲ့ခုခံခြေပါခွင့်မရခဲ့ပါဘူးဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြမှာပါခင်ဗျာ
ရန်ကုန်မြို့အိမ့်စိန်ထောင်တွင်စစ်ခုံရုံးကနေစက်တင်ဘာ6ရက်နေ့ကအခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်သတင်းထောက်ဆိုင်စော်တိုက်ဟာမုခါမုံတိုင်းသတင်းတွားယူရင်းရခိုင်ပြည်နယ်စစ်တွေမြို့မှာပြီးခဲ့တဲ့မေလအတွင်းဖမ်းဆီးခံရတာဖြစ်ပါတယ်စစ်တွေမှာဖမ်းဆီးခံရတဲ့ဇိုင်းစော်တိုက်ကိုရန်ကုန်မြို့ကိုပြောင်းရွှေ့ခဲ့ပြီးစစ်ကြောရေးစခန်းတွေမှာတပတ်ကျော်ကြာစစ်ဆေးခံခဲ့ရပြီးတဲ့နောက်အင်းစိန်ထောင်ကိုပို့ခဲ့တယ်လို့မြန်မာနောင်သတင်းဌာနကထုတ်ပြန်ပါတယ်။သူ့ကိုစစ်ကောင်စီကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်28စူပိုအောင်လုံဆုံမှုဆိုင်ရာရာဇသက်ကြီးဥပဒေပုံမှန်905ကကြီးဆက်သွယ်ရေးဥပဒေပုံမှန်66ကကြီးနဲ့နိုင်ငံတော်အကြီးညိုဖြစ်စီမှုဆိုင်ရာဥပဒေပုံမှန်တဲ့နယ်လေးတို့နဲ့တရားဆွဲထားတယ်လို့မြန်မာနောင်ကထုတ်ပြန်ထားပါတယ်။စိုင်းစော်တိုက်ကိုအင်းစိန်ထောင်မှာရှိတဲ့တောင်နဂုံမြို့နယ်စစ်ခုံရုံးကပထမဆုံးရုံချိန်မှာပဲထောင်တန်းချမှတ်လိုက်တာဖြစ်ပြီးရှင်းနေငါရန်ခွင့်ခုခံခြေပါခွင့်မရဘဲအမိန့်ချမှတ်ခံခဲ့ရတယ်လို့မြန်မာနောင်ကပြောပါတယ်။တရင်ရယူမှုအတွက်အခုလိုနှစ်ရှည်ထောင်တန်းချမှတ်လိုက်တာခုခံခြေပါခွင့်မရဘဲနှစ်ရှည်ထောင်ချလိုက်တာ သတင်းမီဒီယာသမားကိုတီဆဲသတင်းမီဒီယာဥပဒေနဲ့မဟုတ်ပဲအရေးယူတာတွေကဥပဒေကြောင့်အရာမငြင်းညွတ်ဘူးလို့လည်းဝေဖန်လိုက်ပါတယ်
။သူကသတင်းမီဒီယာကိုရယူပုံရိပ်နေတဲ့အချိန်မှာဘယ်နည်းနဲ့မှဘယ်အုပ်ချုပ်ရေးအဖွဲ့အစည်းကမှသူ့ကိုဖမ်းဆီးပိုင်မရှိဘူး။သူသုံးဆွဲတဲ့သတင်းမီဒီယာဆိုင်ရာသိရတွေကိုလည်းဖြတ်စည်းခွင့်မရှိဘူး။သူရယူထားတဲ့သတင်းအချက်လက်နဲ့ slide နဲ့ဓာတ်ပုံတွေမှတ်တမ်းတွေဗီဒီယိုတွေကိုလည်းချက်ပြီးပါလို့မရှိသေးရဘူးလို့ဗိမ်းမီဒီယာဥရိပုံမှာခုံမှာအစီရင်ကြံထားတာပါလေ။အဲသို့တော်လည်းပဲဓာရီကိုချော်လုံပြီးဆောင်ရတာကတော့သက်ဆိုင်ရာပုံကိုယ်ရဲ့အဲသူ့ရဲ့တာဝန်ပေါ့နော်သူတို့ဟိုဥရိနဲ့ဆက်နေပြီးဆောင်ရတာကတော့သူ့ရဲ့ဥရိအရာချောက်တဲ့တာဝန်လို့ပဲဆရာတို့ပြောချင်ပါ။ဒါကြောင့်ဆိုရင်ဥရိနဲ့တော့အမိမဟုတ်ဘူး။ညွတ်တယ်လို့ဆရာတို့ကဘယ်လိုမှလည်းမလုပ်ဘူး။
မြန်မာနောင်အဒီတာချုပ်ကိုဆွေဝင်းကတော့စိုက်စော်တိုက်ဟာ2019ခုနှစ်မှာလက်တွဲလုပ်ကင်ခဲ့သူတူဖြစ်တယ်လို့ပဲမြန်မာနောင်ကရေးသားခဲ့တဲ့အရေးကြီးသတင်းတွေမှန်မများအသက်အငယ်ကိုမငယ်ပဲအမြဲတမ်းရှည်တန်းကနေသတင်းယူခဲ့သူတူဖြစ်တဲ့အတွက်အခုလိုနှစ်ရှည်ထောင်နှံချမှတ်ခံရတဲ့အပေါ်စိတ်ထိခိုက်မိတယ်လို့ပြောပါတယ်စိုက်စော်တိုက်ဟာ Messenger ကြားနဲ့ SkyNet ARV 7 Days နဲ့မြန်မာနောင်တို့မှာအလုပ်လုပ်ခဲ့တဲ့ဝိုင်းရင်သတင်းတပ်ပုံသမားတူလည်းဖြစ်ပါတယ်သတင်းသမားတွေပြုစုထားတဲ့စင်အရာအာနာသိမ့်မီကလေးကပြီးခဲ့တဲ့မေလအထိသတင်းသမားအယောက်100နီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့အယောက်100နီးပါးပြန်လုခဲ့ပေမဲ့လို့သတင်းသမားအယောက်60ထက်မနည်းအကျဉ်းထောင်အသီးသီးမှာဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ
်။ဒါကတော့မြန်မာနောင်သတင်းတော့စိုင်းစော်တိုက်ကိုထောင်ထဲအနည်း20ချလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းပြပွဲချက်ကိုနားလောင်ကပြောပြသွားတာပါဆက်လက်ပြီးတော့မကွေးတိုင်းနဲ့စကိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေတွေကိုဆက်ပါအောင်မယ်မကွေးတိုင်းစောမြို့ပေါ်မှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပြီးနေအိမ်တွေအပေါ်လက်နက်ကြီးတွေကြားရောက်ခဲ့တဲ့အတွက်လူ၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နောက်ထပ်တိုက်ပွဲတွေဖြစ်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်စကိုင်းတိုင်းမင်းကင်းမြို့ပေါ်မှာလည်းစစ်တပ်ပြူစောတီကင်းစခန်းကိုကာကွယ်ရေးတပ်ပေါင်းစုကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။မကွေးနယ်စကိုင်းဘက်ကအခြေအနေကိုတော့ကိုငင်းချမ်းအေးကပြောပြမှာပါ
။မကွေးတိုင်းစောမြို့ပေါ်မှာစစ်တပ်တပ်ဆွဲထားတဲ့ရောမင်းကြီးဥဖိုးလိုင်ခမအနီးမှာစက်တင်ဘာ9ရက်ညပိုင်းကကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တာပါ။တညာလုံးနီးပါးတိုက်ပွဲဖြစ်တဲ့နေကြားပြီးနေအိမ်တွေပေါ်လက်နက်ကြီးကြောက်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေဆက်လက်ပြင်းထန်လာမှာကိုစိုးရိမ်ရတဲ့အတွက်မြို့နေဒေသခံတချို့တိတ်ရှောင်နေကြရတယ်လို့စောဒေသခံတူက VOA ကိုပြောပါတယ
်အမျိုးပေါ်သူတို့ဒီစက်ကောင်စီရဲ့အထိုင်ချစခန်းချနေတဲ့အဲ့ဒီဟိုကအနောက်ဘက်ကဥက္ကုလင်ဆန်းမှာငါအခုဆုံးမှာတော့တော်တော်များများပြက်ခတ်တယ်နေကြရတယ်ကျွန်တော်တို့ဒီစက်တိုင်းရင်ဟိုနောက်ပိုင်းအချိန်ကြီးရတော့နည်းနည်းပါးပါးနည်းနည်းပါးပါးပဲလက်နေကြည့်တယ်နေစမာကြီးကြားလောက်နာယူကြားလောက်မိနေ20ကြားလောက်လက်နေကြည့်တယ်နေအဲ့လိုဟာညာလုံးပေါ်လို့အဆင်မပြတ်တဲ့ပြက်ခတ်တယ်မျိုးတွေကိုလက်နေကြည့်နေပြက်တယ်လက်နေကြည့်နေပြက်တော့လူမျိုးအင်းတွေတော်တော်များများရှိတယ်အကြောင်းလဲဆိုရင်တိုက်ပွဲဖြစ်တယ်ဆိုတော့မြို့ပေါ်လည်းမြို့ပေါ်နေတဲ့မျိုးရဲကြီးတွေသူ့ရယ်ဆိုတော့မြို့နေပြည်သူတွေကလည်းကြောက်လန့်ဖြစ်ဆိုတော့မြို့တွေကလည်းတချို့တဝက်တွေကဆက်ပြီးဆောင်ပုံများမျိုးနဲ့မျိုးတွေမှာနေရတဲ့ဝေနောက်ဆက်တိုက်ပွဲဆက်လက်ပြင်းထန်နေတဲ့အခြေအနေရှိတဲ့ကြောင်းသူတို့ကတောင်းတနေကြတယ်
တိုက်ပွဲဖြစ်ပြီးနောက်တည့်ရက်စက်တင်ဘာ6ရက်မနေ့ပိုင်းမှာတော့မြို့ပေါ်မှာလူသွားလူလာမရှိပဲဈေးတွေပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ဟာစောမြို့ပေါ်ရဲစခန်းဥဖိုးလိုက်ခမ်းမနဲ့စီဝါရေးပန်စတဲ့နေရာတွေမှာအထိုင်ချတက်ဆွဲထားတယ်လို့လေဒေသခံတွေကဆိုပါတယ်တိုက်ပွဲဖြစ်ပွားချိန်မှာစစ်တပ်ဘက်ကလက်နက်ကြီးဖြစ်ခတ်တာကြောင့်နေအိမ်တွေပေါ်ကျရောက်ပြီးအမျိုးသား2ဦးနဲ့အမျိုးသမီး2ဦးစုပေါင်း4ဦးဒဏ်ရခဲ့ပြီးတဦးကတော့စိုးရိမ်ရတယ်လို့စပေးရှောင်ကူညီနေသူတဦးကအခုလိုပြောပြပါတယ်4ယောက်ရှိ
တယ်ဖြစ်ပြီးဒီသူတွေက4ယောက်ပေါ့နော်စစ်တပ်ဆက်ကလက်နက်ကြီးနဲ့ထူးတော့အဲအင်ဂျင်ကိုကျတာပေါ့နော်အင်းနဲ့မှနေနေနေထိတာပေါ့အစိုးရိမ်ရတယောက်တော့ရှိတယ်ကနေသူရောမစိုးရိမ်ရပါဘူးလို့တယောက်ကတော့စိုးရိမ်ရတယ်
ပြီးခဲ့တဲ့ August လတဲမှာလဲချင်းပြည်နယ်ကံပက်လက်မြို့နဲ့မကွေးတိုင်းစောမြို့ကြားကိုစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့အတွက်ကာကွယ်ရေးတပ်ဖွဲ့တွေနဲ့ရက်ရှည်တိုက်ပွဲတွေဖြစ်ခဲ့ပြီးလေကြောင်းကနေနှစ်ချိန်ပစ်ခတ်တဲ့အထိပြင်းထန်ခဲ့ပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ဇုံတရားသတင်းထုတ်ပြန်တာမရှိသေးပါဘူးဒီအတောအတွင်းစကိုင်းတိုင်းမင်းကင်းမြို့ပေါ်မှာလဲစစ်တပ်ထောက်ခံသူတွေတက်ဆွဲထားတဲ့မြို့နယ်လျှက်စစ်ရုံးအနီးကကင်းစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးစက်တင်ဘာ9ရက်ညနေပိုင်းမှာတိုက်ခိုက်ခဲ့ပါသေးတယ်တိုက်ပွဲဖြစ်ပြီးနောက်ရက်စက်တင်ဘာ6ရက်မှာမင်းကင်းမြို့အနီးကနေရာတွေကိုစစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိတယ်လို့မင်းကင်းပြည်သူ့ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ရှိသူတို့ကအခုလိုပြောပါတယ်
ညနေ၄နာရီမထိုးခင်တော့ကြည့်ရစချက်တာဗျ။ည9နာရီလောက်ထိအောင်ဖြစ်တာဗျ။သူတို့အဆောင်ကင်းနေရှိတာဗျ။အဲ့ကင်းစိတ်ကိုဝင်ပြီးမှစီးတာဗျ။မနေ့ပိုင်းလုံးကတော့မြို့ပေါ်ကနေဘိုးဘွားရဲ့ဒါဂုံးကနေပြီးမှမင်းမကြီးနဲ့ဟိုမြို့တစ်ချာနဲ့မြို့ညနာအဆက်တွေကိုလှမ်းပြီးမှသူတို့စိတ်မထင်နဲ့မလင်းတဲ့နေရာတွေကိုလှမ်းပြီးမှပြစ်ခတ်နေတယ်ဗျ
။ဒေသခံကာဝေးတပ်ဖွဲ့တွေဝေရောက်တိုက်ခိုက်တာကြောင့်စစ်တပ်ထောက်ခံတဲ့ပြူစောတိ6ဦးသေဆုံးခဲ့ပြီးကာပိုင်တနက်နှစ်လက်နဲ့ကြီး200ကျော်အပြင်ဆိုင်ကယ်နှစ်စီးနဲ့ဖုံးတချို့လည်းတင်းစီရမိတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကသတင်းထုတ်ပြန်ပါတယ်ဒီအချက်လက်တွေနဲ့ပတ်သက်လို့ VOA ကတော့တိကျအတိမပြုနိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိပါဘူးပြီးခဲ့တဲ့ August 28ရက်ကလည်းမင်းကင်းမြို့အနီးကစစ်တပ်ထောက်ခံအားပေးသူအများစုရှိပြီးတက်ဆွဲနေတဲ့ကံကြေးရွာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝေရောက်တိုက်ခတ်ခဲ့ပြီးတိုက်ပွဲတွေပြင်းထန်ခဲ့ပါသေးတယ်ခင်ဗျာ
ဒါကတော့မကွေးတိုင်းနဲ့စကိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေတွေကိုကိုငင်းချမ်းအေးပြောပြသွားတာပါဆက်လက်ပြီးတော့အာဆီယံအသင်းကြီးနဲ့ပတ်သက်တဲ့အကြောင်းအရာကိုတင်ပြပါောင်းမယ်2023ခုနှစ်စက်တင်ဘာလအစောပိုင်းမှာအရှေ့တောင်အရှနိုင်ငံများအသင်းအာဆီယံရဲ့43ချိန်မြောက်ထိပ်သီးဆွေးနွေးပွဲအတွက်10နိုင်ငံကခေါင်းဆောင်တွေအင်ဒိုနီးရှားမှာစုရုံရောက်ရှိနေကြပါတယ်1968ခုနှစ်ကတည်ထောင်ခဲ့တဲ့အာဆီယံအဖွဲ့ဟာအရှေ့တောင်အခြားဒေသအတွင်းစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်။အဖွဲ့ဝင်တွေကတစ်နှစ်ကိုနှစ်ကြိမ်တွေ့ဆုံပါတယ်။ဒီအသင်းကြီးရဲ့အကြီးမားဆုံးစိန်ခေါ်မှုတွေကဘာတွေရှိနေပါသလဲ VOA ရဲ့ပုံပြရုပ်သံမှာမတ်အေးတန်နာကျော်ကတင်ပြထားပါတယ
်။အာဆီယံအဖွဲ့မှာအဖွဲ့ဝင်နိုင်ငံတွေကအလှည့်ကျဥက္ကဋ္ဌနေရာကိုနှစ်စဉ်ထလှည့်စီယူကြပြီး2023ခုနှစ်အတွက်တော့အင်ဒိုနီးရှားကဥက္ကဋ္ဌဖြစ်ပါတယ်။ဒီနေ့ထိပ်သီးဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အကြောင်းအရာတွေထဲမှာစစ်အာဏာသိမ်းမြန်မာအရေးရေရှည်ခံဖွံ့ဖြိုးရေးတိုးမြှင့်မှုအာဆီယံထဲမှာပါတဲ့ဒေတာရင်းတစ်ခုတည်းသောနိုင်ငံအရှိတီမော့အပြည့်အဝအဖွဲ့ဝင်ဖြစ်ရေးတို့ပါဝင်ပါတယ်ဒေတာရင်းအာဆီယံဩဇာပိုလွှမ်းမှုရေး2019မှာအဆိုပြုတဲ့ Indo-Pacific ASEAN ရည်မှန်းချက်ကိုဘလို့အကောင့်ထဲဖော်မလဲဆိုတာလည်းဆွေးနွေးတဲ့အထက်ပါပါတယ်အာဆီယံအဖွဲ့ဆုံးဖြတ်ချက်တွေကအဖွဲ့ဝင်နိုင်ငံတွေကြားသဘောတူချမှတ်ရတာပါဒါပေမဲ့ဒီလိုချမှတ်ရမှာအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်ရင်းရေးဝင်ရောက်မဆွတ်ဖက်ရေးမှုတွေကိုအခြေခံပြီးတော့ချမှတ်ပါတယ်။ဝေဖန်သူတွေကတော့ဒီမူဝါဒကြောင့်အားနည်းစေတယ်ဆိုပြီးပြောသလိုဆုံးဖြတ်ချက်ချမှတ်ရမှာပို့ပြီးတော့ရဲရဲဝံ့ဝံ့ခိုင်ခိုင်မာမာလုပ်ဖို့တိုက်တွန်းပါတယ်။တချို့ကတော့ဥပမာမြန်မာနိုင်ငံကပြည်ရင်းရေးပြည်ပခန့်နဲ့ပတ်သက်ပြီးတော့အာဆီယံရဲ့တုံ့ပြန်မှုကိုဝေဖန်ပါတယ်။မြန်မာနိုင်ငံကို2021ဖေဖော်ဝါရီလတည်းကစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေလို့တနိုင်ငံလုံးအတိုင်းအတာနဲ့အကြမ်းဖက်မှုတွေကြုံတွေ့နေရပြီးတော့ဒီမိုကရေစီနှိကြပြုပြင်ပြောင်းလဲရေးတွေဖြစ်ပေါ်ဖို့မျှော်လင့်ချက်မဲ့နေပါတယ်။ဒီအကြမ်းဖက်မှုတွေအဆုံးသတ်ဖို့အာဆီယံနဲ့မြန်မာစစ်ကောင်စီကြား2021ဧပြီလမှာကနဦးသဘောတူညီချက်ရခဲ့ပြီးမြေအိတ်ဘုံသဘောတူညီချက်5ရပ်ကိုအခုထိစစ်ကောင်စီကအကောင့်ထဲမဖော်ဘဲနဲ့ဥပက္ခပြုထားပါတယ်။အာဆီယံအဖွဲ့ဝင်တချို့ကတော့လွန်ခဲ့တဲ့260ကာလအတွင်းအဖွဲ့ဝင်နိုင်ငံတွေကြားတန်တမာရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုပိုကောင်းအောင်တော်တော်လှုပ်ဆောင်နိုင်ခဲ့တယ်လို့ပြောပါရည်။လက်ရှိမှာတော့အာဆီယံအဖွဲ့အတွင်းကုန်သွယ်ရေးအခွန်လုံးဝကင်းလွတ်ခွင့်ပေးထားပါရည်။အာဆီယံတစ်ခုလုံးရဲ့စုစုပေါင်းထုတ်လုပ်မှု GDP ကဒေါ်လာ 2.6 ထရီလီယံရှိလို့အာဆီယံစီးပွားရေးဟာအာရှဒေသမှာတတိယအကြီးဆုံးနဲ့ကမ္ဘာမှာတတိယမြောက်အကြီးဆုံးဖြစ်ပါရည်။ဒီထိပ်သီးဆွေးနွေးပွဲမှာခြံထားနိုင်တဲ့ကိစ္စတစ်ခုကတော့လက်ရှိဖြစ်နေတဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုဖြစ်နိုင်ပါတယ်။အထူးကပင်လယ်ရေချောင်းခီလန့်ရေပြင်ကိုတရုတ်ကသူ့အပိုင်ဆိုလို့ဒီကိစ္စအငင်းပွားနေတာပါ။2016ခုနှစ်ကလေးကကမ္ဘာကုန်သွယ်မှုရဲ့20ရာခိုင်နှုန်းကအဲ့ရေပြင်ကိုဖျက်ဆီးရ။ဒီကမ္ဘာလုံးကငါးဖန်းသင်းမောတွေရဲ့ထက်ဝက်ကျော်ကတဘာဝတန်ရင်ဇာတာပေါ်ကျွေတဲ့အဲ့ရေပြင်မှာငါးဖန်းရတာဖြစ်ပါတယ်။ဒေတာရင်းတရုတ်ပို့ပြီးတော့လှုပ်ရှားလာတာပေါ်တုံ့ပြန်ပုံနဲ့ပတ်သက်ပြီးတော့အဖွဲ့ဝင်နိုင်ငံတွေသဘောထားကွဲလွဲနေပါတယ်။ထိုင်းနဲ့ဖိလစ်ပိုင်အပါဝင်တချို့နိုင်ငံတွေကအမေရိကန်ပြည်အောင်စုနဲ့ပင်လယ်ရေချောင်းစည်ရေးပူးပေါင်းဆောင်ရွက်မှုတွန့်မြင့်ခြင်းပြီးကျန်နိုင်ငံတွေကတော့တရုတ်ရဲ့ကမ္ဘာလမ်းအစပျော်လှုပ်ဆောင်မှုကနေပြီးတော့တရုတ်ပေါ်မှာစီးပွားရေးအပိုင်းပို့ပြီးတော့မျှခိုခြင်းပုံတွေ့ရပါတယ်ရှင
်။ဒါကတော့အာဆီယံအသင်းကြီးအကြောင်းမှအေးသန္တာကျော်ပြောပြသွားတာပါ။ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ပြပါဦးမယ်။နျူကလ িয়ার ပေါင်းစည်းစွမ်းအင်ဟာကာဗွန်ကင်းတဲ့တန်ရှင်းစွမ်းအင်အမြောက်အများထုတ်ပေးနိုင်တာကြောင့်ဒီစွမ်းအင်ထုတ်လုပ်နိုင်မှုသိပ္ပံပညာရှင်တွေကဆယ်စုနှစ်ပေါင်းများစွာစူးစမ်းခဲ့ပါတယ်။အခုတော့အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ကစွမ်းအင်ကုမ္ပဏီတစ်ခုကနေဒီနျူကလ িয়ার ပေါင်းစည်းစွမ်းအင်ကိုလူအများအသုံးပြုနိုင်တဲ့အဆင့်ထုတ်လုပ်ဖို့တီထွင်နိုင်ပြီဖြစ်ပါတယ်။ VOA သတင်းတောက်ဖိလစ်ဒီရကင်သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြပါမယ်။
ဒီကနေ့တုံးနေကြတဲ့ nuclear စွမ်းအင်ဟာ fission လို့ခေါ်တဲ့ atom တွေပြိုကွဲရာကနေထွက်လာတဲ့စွမ်းအင်ဖြစ်ပြီးထွက်လာတဲ့ဘေးရွက်ပစ္စည်း radio တက်တိကျဓာတ်တွေကလူတွေအတွက်အန္တရာယ်ကြီးပါတယ် fusion ကတော့နေရဲ့အတွင်းပိုင်းမှာတွေ့ရတဲ့လိုမျိုး hydrogen atom တွေပေါင်းစည်းပြီး helium အဖြစ်နဲ့ပြောင်းတဲ့အခါထွက်လာတဲ့စွမ်းအင်မျိုးဖြစ်ပြီးအများအပြားထုတ်ပေးနိုင်တာဖြစ်ပါတယ် Z Energy Company ရဲ့သူတည်တနာနဲ့တိုးတက်မှုဆိုင်ရာအကြီးအကဲကBen Levitt ပ
ါ Fusion really is the next
nuclear ပေါင်းစည်းစွမ်းအင်ဟာလူသားပုံမျိုးတိုးတက်မှုအတွက်ခြေလှမ်းသစ်တစ်ရပ်ဖြစ်ပါတယ်စွမ်းအင်အများအပြားကိုကာဗွန်မပါဘဲအန္တရာယ်ကင်းကင်းရနိုင်တယ်လို့မြေကြီးတွေကထုတ်ယူတဲ့စွမ်းအင်တွေလိုအကန့်အသတ်လည်းမရှိပါဘူ
းတကယ်တော့ item တွေကိုဖြုတ်ခွဲတာထက်ပေါင်းစည်းဖို့လုပ်ရတာကသိက္ကိုခက်တဲ့အတွက်ဒီကနေ့အထိအများသုံးမှုအတွက်မလုပ်နိုင်သေးတာပါသူ့ကိုထုတ်ဖို့ဆိုရင်ထိန်းချုပ်လို့ရတဲ့ဝန်ကျင်မှာကြီးမားတဲ့စွမ်းအင်နဲ့အပူပေးဖို့လိုတဲ့အတွက်ကြောင့်ဖြစ်ပါတယ်။သူတို့ကုမ္ပဏီကတော့ဒီ electron အမတ်တက်ဒါမှမဟုတ်အဖိုး iron တက်မပါတဲ့ငွေ plasma ကိုဗုတ်အားဖြင့်ဖြည့်စစ်တက်ဖြည့်စီးတဲ့နည်းကိုသုံးတယ်လို့ရှင်းပြပါတယ
်။ You can think of it as like a lightning bolt.
ဖြည့်စီးလက်တဲ့သဘောစဉ်းစားကြည့်လို့ရပါတယ်။သူ့ကိုယ်ပိုင်တန်လိုက်စက်ကွင်းကိုဖန်တီးပေးတာပါ။သူ့တန်လိုက်စက်ကွင်းကပဲသူ့ကိုထိန်းချုပ်ထားပြီးအပူထွက်လာတာကြောင့်ပေါင်းစည်းနိုင်တဲ့အနေအထားကိုရောက်သွားတာပ
ါဒီနှစ်အတွက် American စွမ်းအင်ဝန်ကြီးဌာနကနေရန်ပုံငွေချပေးတဲ့ကုမ္ပဏီရှိခုထဲမှာ ZEP ကုမ္ပဏီလည်းပါဝင်လာပါတယ်ဒီရန်ပုံငွေကိုပေါင်းစည်းစွမ်းအင်နည်းပညာဆိုင်ရာစမ်းသပ်မဲ့ဆက်ယုံတိစောက်ရမှာသုံးနိုင်တယ်လို့စွမ်းအင်ဝန်ကြီးဌာနရဲ့ပေါင်းစည်းစွမ်းအင်ဆိုင်ရာအဖွဲ့အကြီးအကဲ Scott Chu ကပြောပါတယ်
We want to find ways to really leverage that great private interest.
ပေါင်းစည်းစွမ်းအင်ထုတ်လို့ရမှာအချိန်တူတူနဲ့ရနိုင်ဖို့ပုဂ္ဂလိကကုမ္ပဏီလေးတွေရဲ့အစွန်အစကိုတုံးနိုင်မဲ့နီလန်းရှာဖွေခြင်းပါတယ်။အခုဒီနီလန်းမျိုးတုံးနိုင်မယ်ဆိုတာတွေ့လာရတယ်လို့နီးပညာအတွက်အင်ဂျင်နီယာအတတ်ပညာရောအသုံးပြုမဲ့အရာတွေပါလိုအပ်တာကြောင့်ဒါကိုအချိန်မြင့်လာအောင်ပါလုပ်နိုင်မယ်လို့ထင်ပါတယ်။တကယ်တော့ဘယ်အချိန်မှရမယ်ဆိုတာထက်အခုအချိန်မျိုးမှာစူးစမ်းခြင်းနဲ့စံတာပိုများလာကြဖို့နဲ့ရင်းနှီးမြှုပ်နှံမှုကပိုအရေးကြီးပါတယ
်။ပေါင်းစည်းစွမ်းအင်ကိုအများသုံးနိုင်အောင်ထုတ်ဖို့ theory တွေဆယ်စုနှစ်နဲ့ချီတင်ပြနေကြပေမဲ့လက်တွေ့ထုတ်နိုင်တဲ့နည်းပညာထွက်မလာသေးပါဘူး။နေအိမ်တွေမှာပေါင်းစည်းစွမ်းအင်ကိုဘယ်တော့သုံးလာနိုင်မလဲဆိုတော့ ZEP company ကရောစွမ်းအင်ဝန်ကြီးဌာနကပါမခန့်မှန်းနိုင်ကြသေးပါဘူး။ဒါပေမဲ့ဒီလိုသုံးလာနိုင်တဲ့တနေ့မှာတော့ဒီစွမ်းအင်ရဖို့အတွက်ဆောင်းအားကြိုးရောစူးစမ်းအားကြိုးပါနှက်မှတည်ကြတယ်လို့စွမ်းအင်ဝန်ကြီးဌာနစွမ်းအင်စီမံကိန်း director Ahmed Diallo ကပြောပါတယ
် So the day we have fusion energy
ပေါင်းစည်းစွမ်းအင်ရလာပြီဆိုတဲ့တနေ့ကျရင်စွမ်းအင်နဲ့ပတ်သက်ပြီးစိတ်ပူစရာမလိုတော့ပါဘူးဒါကိုအားလုံးနားလည်စေချင်ပါတယ်စွမ်းအင်တွေအများကြီးရှိလာမှာဖြစ်ပြီးဒါပေးစိတ်ယုံနေလို့အကက်အသတ်နဲ့သုံးရတာမျိုးမရှိတော့တဲ့အတွက်တခြားပြဿနာတွေကိုပဲဖြေရှင်းဖို့လုပ်ကြရတော့မှာပါဒါကြောင့်စိတ်ရှည်ကြဖို့အရေးကြီးတယ်လို့ဒါဟာလူတရရတနာတစ်ပါးဆိုတာလည်းသိစေချင်ပါတယ်
American အစိုးရကထောက်ပံ့တဲ့ငွေကြေးအပြင်ဒီပေါင်းစည်းစွမ်းအင်ထုတ်နိုင်အောင်ကြိုးစားတဲ့ကုမ္ပဏီတွေအတွက်ပုဂ္ဂလိကခန္ဓာပိုင်းထောက်ပံ့မှုဟာအခုဆိုဒေါ်လာတန်း 6,000 ကျော်နေပြီလို့ FIA ပေါင်းစည်းစွမ်းအင်ဆိုင်ရာစက်မှုအသင်းကပြောပါတယ
်။ဒေါက်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ် VOA ရဲ့အသံလွှင့်အစီအစဉ်ကိုဆက်လက်ထုတ်လည်နေပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပါအောင်မယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာပါခင်ဗျာ VOA American အသံရဲ့တာတာပရေးနဲ့မနေ့ပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရေဒီယိုအသံလွှင့်အစီအစဉ်တွေကိုတော့ line meter 25 kHz 11113ညာ line meter 40 kHz 93013ညာ line meter 58.55တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ editor နဲ့ဆွေးနွေးကမ်းပြည်သူ့ကျန်းမာရေးနဲ့အားကစားကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့ editor ဆွေးနွေးကမ်းဖြစ်ပါတယ်မြန်မာအရေးကိုအဓိကပြဿနာတရားဖြစ်ထက်သွင်းဆွေးနွေးကြတဲ့ကျင်းပစဲအာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်ဆွေးနွေးပွဲတွေကအပြုသဘောရလဒဇုံတရားထွက်ပေါ်လာနိုင်ပါသလားဒီတစ်ပတ် editor နဲ့ဆွေးနွေးကန်အစီအစဉ်မှာမတ်မြတ်ဒဇင်အောင်ကဦးကျော်စံတာကိုဆွေးနွေးမေးမြန်းတင်ပြထားပါတယ်
င်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါမြတ်ကြီး
ဒီသတင်းပတ်ထဲမှာပဲအာဆီယံရဲ့ဒီထိပ်သီးစီးဝေးပွဲနဲ့ဆက်ဆက်တဲ့စီးဝေးပွဲတွေအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပနေပါတယ်အဲ့တော့ဒီစီးဝေးပွဲတွေရဲ့ရလဒ်တွေကတော့မထွက်သေးဘူးပေါ့နော်အဲ့တော့မြန်မာအရေးကိုဒီစီးဝေးပွဲမှာဘယ်လောက်ထိမျှော်လင့်နိုင်တယ်လဲဆိုတာကိုမပြောခင်မှာဒီစီးဝေးပွဲတွေကဘယ်လောက်ထိအရေးကြီးပါသလဲ
ဖေးရည်ရဲ့အစည်းအဝေးတွေဖြစ်ပါတယ်အစည်းအဝေးပေါင်းလဲမြောင်များစွာပါပဲဒီမှာတော့ list ထုတ်ထားတာကြည့်ရမယ်ဆိုအာဆီယံ business and investment summit အာဆီယံရဲ့စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးဆိုတာရှိရဲနောက်ပြီးအာဆီယံထိပ်သီးစီးပွားပဲရှိရဲနောက်ပြီးအာဆီယံ indo pacific forum ဆိုတာရှိရဲအဲ့ဒါဖေးရည်ရဲ့အစည်းအဝေးပါပဲဒါတော့အဲ့ပြောတာအာဆီယံ plus 3ဆွေးနွေးပွဲနိုင်ငံတွေအာဆီယံဆွေးနွေးမှာရှိရဲနောက်ပြီးတော့ east asia summit အာရှထိပ်သီးဆွေးနွေးပွဲရှိရဲအဲ့ဒါရှိပါသေးတယ်။ပြီးတော့ဒီအပတ်လွန်သွားပြန်ရင်အိန္ဒိယမှာ G20 meeting ဆိုတာရှိပါသေးတယ်။စိတ်အရေးကြီးတဲ့အစည်းအဝေးတွေဖြစ်ပါတယ်။ဒီအကြောင်းအရာတွေလည်းအရေးကြီးပါတယ်ဒီမှာ။မြန်မာနိုင်ငံအကြောင်းအရာအပါအဝင်ဒေသတွင်းနိုင်ငံရေးအခြေအနေစီးပွားရေးသဘောပတ်ဝန်းကျင်စသဖြင့်အများကြီးဆွေးနွေးရမှာဖြစ်တယ်။အဓိကနိုင်ငံရေးတစ်ခုကတော့ဒေသတွင်းမှာတရုတ်ရဲ့ order from မှုကိုအမေရိကန်ရဲ့ hunter ရဲ့ဆန္ဒသာဖြစ်ပါတယ်။တို့ဒီမဲ့လေမြန်မာအရေးအာဆီယံရဲ့အနေထားကတော့မြန်မာအရေးကိုအာဆီယံကတကယ်ထဲထဲဝင်ကင်တွယ်ပြီးဖြည့်ဆင်းနိုင်မှအာဆီယံရဲ့အခန့်ကဏ္ဍဟာအချက်အချာကျတဲ့ဆရာကိုအသိမှတ်ပြုနိုင်မယ်အခုကတော့အာဆီယံကဒီလိုဖြည့်ဆင်းနိုင်တဲ့လားမရှိဘူးဆိုပြီးတော့သမ္မတဘိုင်ဒန်တော်မှဒီအာဆီယံဒီစီးပွားရေးကိုလာမတက်ဘူးဆိုပြီးတော့ပြောပါတယ်အဲ့ဒီတော့ပညာရှင်တချို့ကဝေဖန်ကြတယ်အဲ့ဒါဟာအာဆီယံရဲ့အရေးပါမှုကို undermine လုပ်တာပေါ့လေထိပါစေတယ်ပြောနေသွားစေတယ်အချက်အချာမကြဘူးဆိုတဲ့သဘောနောက်သမ္မတဘိုင်ဒန်ကဒါပေမဲ့သူကအိန္ဒိယမှာလုပ်တဲ့ G20 ကိုတက်မယ်တက်ပြီးတော့အဲ့ကနေပြီးတော့ဗီယက်နမ်ကိုရတော့သူသွားတွေ့မယ်တနင်္ဂနွေနေ့ဆိုတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေအထက်မှာမှဗီယက်နမ်ကိုတနင်္ဂနွေနေ့ဆွဲထုတ်ပြီးတော့သူကသွားတွေ့တဲ့သဘောဖြစ်နေဆိုတော့အာဆီယံရဲ့အရေးပါမှုကိုထားလိုက်တော့ငါပဲလုပ်မယ်ဆိုတဲ့သဘောဖြစ်နေတယ်။ဒါကြောင့်လဲဆိုတော့ဗီယက်နမ်ကထူးထူးခြားခြားအမေရိကန်နဲ့ရင်းနှီးလာတဲ့ဆိုတော့တရုတ်နဲ့လည်းစိတ်နှိကပ်နေတယ်ဆိုတော့အဲ့ဒီကိစ္စကိုသူကဗီယက်နမ်ကိုသွားပြီးတော့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့တက်ကနိုလော်ဂျီပေါ်နည်းပညာပိုင်းအကူအညီပေးဖို့ဆိုပြီးသွားမယ်လို့စီစဉ်ထားတာတွေ့ရပါတယ်ဆိုတော့သိအရေးကြီးတဲ့အစည်းအဝေးတွေပါပဲသို့တော်လည်းပဲမြန်မာအရေးနဲ့ပတ်သက်ပြီးတော့အာဆီယံရဲ့အခန့်ကဏ္ဍကိုလည်းသိပြီးတော့လေ့ထားပြီးမတွက်ကြဘူးဆိုတော့တွေ့ရပါတယ်အ
ဲ့ဒီမှာသုံးသက်တဲ့လူတွေကပြောနေတာကြတော့ဒီမြန်မာအရေးတို့တောင်တရုတ်ပင်လယ်အရေးတို့အဲ့ဒါတွေကဟိုကာလရှည်ကြာနည်းနည်းဖြည့်ရှင်းရမယ့်ပြဿနာတွေဖြစ်တယ်ပေါ့ဒီလိုအကြောင်းအရာတွေထဲမှာမြန်မာရေးကဘယ်လောက်ထိအရေးကြီးပါသလဲ။ဘာတွေမျှော်လင့်နိုင်ပါသလဲ
။မြန်မာရေးကအရေးကြီးပါတယ်မြန်မာနိုင်ငံမှာပြဿနာဖြစ်နေတာကဒီဆက်အနာသိမ့်ပြီးခဲ့ဖြစ်လာတာဟာအချိန်နဲ့တနည်းတည်းနည်းနည်းဆိုးလာတယ်။ဒါပေမဲ့ဒီဟာကိုကင်တွယ်ဖြည့်ဆင်းဖို့အတွက်ပေါ့လေ။အာဆီယံမှာအဓိကအားနည်းချက်တွေရှိနေပါတယ်။အာဆီယံအားနည်းချက်မှာလူတိုင်းပြောနေကြတာကတော့မူနှခုပေါ့လေသူတို့ရဲ့အခြေခံမူနှခုဖြစ်တဲ့အဲဒီ consensus ဆိုရအားလုံးသဘောတူညီမှဒါလုံနိုင်မယ်ဆိုရဲဟာရဲ့နောက်ထပ်ကတနင်္ဂနွေပြည်တွင်းကိုတနင်္ဂနွေဝင်ဆွဲရဘူးဆိုရဲအနေရရှိနေပါတယ်ဒီဟာတစ်ခုကြောင့်အဓိကဒါအပြင်တချို့ကလည်းသုံးသပ်ကြတယ်အာဆီယံမှာဒါအပြင်လည်းအာဆီယံနိုင်ငံတွေကသူ national interest မျိုးသားအကျိုးစီးပွားကို regional interest ထဲပို့ပြီးတော့ဒေသအကျိုးစီးပွားတွေပို့ပြီးတော့ဦးစားပေးခြင်းတဲ့သဘောတွေရှိတယ်အာဆီယံနိုင်ငံတွေဟာနောက်ပြီးခေါင်းဆောင်မှုကအလဲကျတနည်းတစ်ခါပြောင်းနေတယ်ဆိုတော့ခေါင်းဆောင်မှုကတိတိကျကျနဲ့ထက်ထမြင်မြင်မရှိဘူးဒါပြန်စီမံခံဝဲရဲရုံးလုံးကနေပါလေအာဆီယံဟာညံဖြစ်နေဆိုတဲ့သဘောမျိုးနဲ့ဝေဖန်ကြရတယ်အများကြီးပါဆိုတော့အာဆီယံမှာအဲ့ဒီခုနဲ့အနေချက်တွေရှိနေတော့သိမျော်လင့်ကြပါဘူးအခုထိမြန်မာအရေးနဲ့ပတ်သက်ပြီးဘာမှသူတို့မကင်တွဲနိုင်မလို့နိုင်တာကိုတွေ့ရပါတယ
်ဟုတ်ပါတယ်ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီအာဆီယံအနေနဲ့ဟိုဘာမှသိပြီးတော့တတ်နိုင်မှာမဟုတ်ဘူးလို့ဝေဖန်နေရတယ်လည်းရှိပါတယ်တကယ်ရောမတက်နိုင်တော့ပါဘူးလားဘာရင်မျောလင်းနိုင်မှသည်လေ
အဲ့ဒီမနုခုကိုပြင်ဖို့ပေါ့လေအဓိကကတော့အဲ့ဒီမနုခုကိုပြင်ဖို့ဆိုတာကတော့အဓိကကြားတယ်အခုအင်ဒိုနီးရှားအင်ရှင်အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံသားဝန်ကြီးမဇူတီကပြောတယ်ဘာပြောလဲဆိုလို့ရှိရင်ဒီအာဆီယံမှာကမ္ဘာအခြေအနေအရာပေါ့လေရုပ်တရက်ဆွေးနွေးရမယ့်အကြောင်းအရာတွေရှိလာတယ်ဒီအချိန်မှာ consensus တိုင်းစူးစိလိုက်ဦးမယ်ဟဲ့ဘယ်လိုသဘောရတဲ့နိုင်ငံကြီးကတော့ကြီးမနေနိုင်ဘူးရုပ်တရက်ဆွေးနွေးဖျားမယ့်ကိစ္စတွေရှိလာတယ်အဲ့ဒီကြောင်ဒီဟာကိုငါတို့ပြင်သင့်တယ်ဆိုတဲ့သဘောမျိုးတတိယအချင်းကျွဲ့ရင်ဒီဟာ consensus to bandus raw သာစင်ခေါ်ခြင်းတဲ့သဘောတော့ပြုပြင်ခြင်းတဲ့သဘောဆိုပြီးတော့လမ်းကြောင်းပြောတာကိုသူကဝေဖန်သွားတွေ့ရပါတယ် now တချို့ပညာရှင်တချို့ပညာရှင်တွေဆိုတာအဲထိုင်းနိုင်ငံကရှူလန်လောကပါမခစီတီနန်ရဲ့သုံးသပ်ချက်တစ်ခုလည်းတွေ့ပါတယ်အာဆီယံမှာတကယ်အာဆီယံရဲ့ထက်ချာကျမှု centrality ကိုတကယ်ခိုင်ခိုင်မာမာလုပ်ချင်တယ်နိုင်ငံတကာကဒေသတွင်းအရေးနဲ့ပတ်သက်ပြီးအာဆီယံကိုအကူအညီနဲ့ဆိုရင်ဒီမျိုးတွေကိုပြင်ရမယ် မပြင်းတော့မှသူကစိမ့်စိမ့်မွေးမွေးနဲ့ရှောင်လွဲထိုင်တဲ့ဒီကျော်ရှားမယ်ဆိုတော့လူတိုင်းကပြော့နေကြပါတယ်ဆိုတော့အာဆီယံကိုတချို့ဆိုလို့ရှိရင်ဗာတီလီတာတို့လိုလူတွေဆိုဟာအာဆီယံ it's dead အာဆီယံဘာမှအသက်မရှိဘာမှမလုပ်နိုင်ခဲ့ဘူးဟိုသူကအချက်လက်တွေနဲ့ထောက်ပြတယ်အင်ဒိုနီးရှားကစီတီမောကိုကျူးကျော်ခဲ့တဲ့ကာလတုန်းကဒေတာတွေဖြစ်တဲ့ပြတ်တံအာဆီယံဘာမှဖြစ်ဖြစ်ပြင်းရှင်းနိုင်ခဲ့ခြင်းမရှိဘူးဒီမူနှစ်ခုကြောင့်ဆိုပြီးတော့ပြော့နေကြတယ်ဆိုတော့ဒီမူတစ်ခုကိုပြင်နိုင်ဖို့ဆိုရင်တော့အလားလားကောက်မယ်လို့ထင်ပါတယ်အဲ့ဒီဟာလည်းပဲအစည်းအဝေးဆုံးဖြတ်ချက်ထွက်လာမှပဲသိရမှာဖြစ်ပါတယ်ဒါမှမသိတော့အားတက်စရာမကောင်းလောက်လို့ဆိုရမှာဖြစ်ပါတယ်အဲ
ပြင်ဖို့ပြင်ဖို့အခြေအနေရောရှိပါမလား
အဲ့ဒါပေါ့ခုနပြောတဲ့အခြေအနေပေါ့အဲ့ဒီဟာကိုဘယ်လို့ပြင်မှာလဲပြင်ဖို့အခြေအနေဆိုတာတစ်ခုရှိရကတော့အာဆီယံမူလတည်ထောင်ခဲ့စဉ်တုန်းကအာဆီယံဟာတုန်းက68ခုနှစ်မှာတည်ထောင်ခဲ့စဉ်တုန်းကအာဆီယံဟာဟိုပါပေါ့စစ်တောင်အာရှမှာ9နိုင်ငံအဓိကပါဝင်ခဲ့တယ်အဲ့ငါးနိုင်ငံကထိုင်းအင်ဒိုနီးရှားမလေးရှားစင်ကာပူဖိလစ်ပင်းအဲ့ငါးနိုင်ငံပါဝင်ခဲ့တယ်။အဲ့အာဆီယံမတိုင်ခင်ကအစ်တန်အာဆီယံစီတိုဆိုတာနေတိုအဖွဲ့လိုပဲ Southeast Asia Treaty Organization ဆိုပြီးအမေရိကန်နဲ့ကွန်မြူနစ်ဆန့်ကျင်တဲ့ဒီအနောက်ဒီမိုကရေစီနိုင်ငံကြီးတွေကဖွဲ့ခဲ့တယ်။နောက်တော့စီတိုကိုရုပ်သိမ်းပြီးတော့မှအာဆီယံပေါ်လာတဲ့အခါတချို့ကအာဆီယံဒီစီတိုကို non military version ပေါ်လေစီရင်မပါဘဲဖွဲ့စည်းရတဲ့အဖွဲ့အစည်းဖြစ်တယ်ဆိုပြီးတော့မချေချာရရှိပါတယ်ဆိုတော့ဒီငါးနိုင်ငံကတော့သူတို့ဒေသတွင်းတိုးတက်မှုအတွက်ဒွန်ဂျာနဲ့တည်ငြိမ်ရေးအတွက်ဘာညာဆွေးနွေးသူတို့ပြောတယ်ဆိုတော့ဒီငါးနိုင်ငံတွေဟာအကုန်လုံးတပေါင်းစုရဲ့ဖြစ်လာရင်ပြင်ကောင်းပြင်နိုင်မယ်ဆိုပြီးယူဆကြတယ်ဥပမာအဖြစ်အခုထိုင်းမှာအစိုးရသေးတက်လာတယ်ပေါ့အဲ့ဒီတက်လာတဲ့အစိုးရကသူက international standing international သူရဲ့နိုင်ငံတကာယက်တီချက်ကိုပြန်ပြီးတော့တည်ဆောက်မယ်ဆိုပြီးပြောတာကိုခုနကပဲပမခတိနာဒါဟာဖြစ်ရင်မြန်မာနိုင်ငံအရင်နဲ့ပတ်သက်ပြီးတော့လည်းပဲသူဟာဒီမိုကရေစီကြာကြာရပ်တည်မဲ့သဘောရှိတယ်။ဒါကြောင့်ဒီမူလငါနိုင်ငံဟာတပေါင်းတည်းရဲ့ရပ်တည်မဲ့ဆိုရင်တော့အလားအလာကောက်မယ်ဆိုပြီးတော့သုံးသပ်ပါတယ်။ပြင်နိုင်မယ်လို့တော့ပြောပါတယ်။အလားအလာကောက်နိုင်လို့သုံးသပ်တာတွေ့ရပါတယ်ဆိုတော့ wait and see စောင့်ကြည့်ပေါ့။အ
ဲနောက်တစ်ခုကပါဒီကမ္ဘာမှာဆိုရင်ဒေသဆိုင်ရာအဖွဲ့အစည်းတွေရှိပါတယ်ပေါ့လေ။ဥရောပသမဂ္ဂ၊အာဖရိကသမဂ္ဂအဲ့လိုမျိုးတွေရှိပါတယ်။ဥပမာပြောမယ်ဆိုရင်ဒီနိုင်ဂျာမှာအာနာသိန်းတော့ဒီစစ်အာဏာသိမ်းလိုက်တဲ့အချိန်မှာအာဖရိကသမဂ္ဂနေပြီးတော့ထဲထဲဝင်ဝင်ဝင်ပြီးတော့ဆက်ဖက်တာရှိတယ်ပြောဆိုတာရှိပါတယ်အာဆီယံကကြတော့အဲ့လိုမျိုးမြန်မာအရေးမှာတင်းတင်းမာမာပြောတာမတွေ့ရဘူးဆရာဟိုလေအားနေနေတဲ့သဘောပေါ့အဲ့ဘာကွာလို့ပါလဲ
အာကဘာမှာဒေသဆိုင်ရာအဖွဲ့အစည်းပေါ့ regional organization တွေနိုင်ငံတွေဖွဲ့စည်းထားတာရှိပါတယ်သူကဒေသအကျိုးအတွက်ပထမဆုံးပြောသွားတဲ့ညစဉ်ပြောသွားတဲ့အထက်မှာဥရောပသမဂ္ဂ EU ဥရောပသမဂ္ဂကတော့ဘယ်လိုမှဆင်လို့မရဘူးဥရောပသမဂ္ဂကတကယ်တော့ဒုတိယကမ္ဘာစစ်ပြီးတော့အမေရိကန်ပြည်ထောင်စုတို့ဆိုဗီယက်ပြည်ထောင်စုတို့ကမ္ဘာမှာစူပါပါဝါဆိုတဲ့အင်အားကြီးနိုင်ငံတစ်ခုပေါ်လာတဲ့အခါဥရောပခေါင်းဆောင်တွေကငါတို့ဥရောပဟာလည်းပဲ United States of Europe ဆိုတာမျိုးထောင်နိုင်ရင်ဒီကောင်မျိုးပြိုင်နိုင်မှာပဲဆိုရဲရွေချက်ထားခဲ့ပြီးတော့ထူထောင်လာကြတာပါနောက်တော့သူတို့ဘုံစည်းခွဲထူထောင်တဲ့နောက်ခါဥရောပသမဂ္ဂဆွေဖြစ်လာတယ်ဆိုတော့ဥရောပသမဂ္ဂမှာအဖွဲ့ဝင်ဖြစ်ဖို့ကိုယ်နိုင်ကဒီမိုကရေစီဖြစ်ရမယ်တရားဥပဒေကိုလေးစားလိုက်နိုင်ရမယ်ဘာဖြစ်အများကြီးပါပဲသူတို့သတ်မှတ်ထားတာကဓမ္မတရားနဲ့တရားကွဲပြားမှုတွေဘာမှမရှိပါဘူးဆိုတော့အာဖရိကသမဂ္ဂဟိုတုန်းက OAU ခေါ်တာပေါ့ Organization of African Unity လို့ခေါ်တယ်အဲ့ဒီ OAU တုန်းကတော့သူတို့ရွေချက်ဟာကိုလိုနီစနစ်နဲ့အစအရွယ်ခွဲခြားမှုတိုက်ဖျက်ရေးကိုရွေခဲ့ကြတယ်ဒါပေမဲ့ဒီဆရာဇူကငါနီကြတော့အာဖရိကကောင်းဆောင်တွေကဒါနဲ့မလုံလောက်တော့ဘူးတခြားတရားတွေပို့ပြီးတော့အေးကြည့်လိုက်ငါလိုရမယ်ဆိုတော့အဲ့ဒါကို OAU ကို EU African Unity ဆိုပြီးတော့ဖွဲ့စည်းလာကြတယ်ဆိုတော့သူတို့အထက်မှာလည်းပါတယ်သူတို့အထက်မှာစိတ်ဝင်စားဖို့ကောင်းတာကသူတို့ constitution မှာရေးထားတာဟာ non democratic governmental change တဲ့ဒီအနာစိတ်နာကိုလက်မခံဘူးဆိုတဲ့ဘောပေါ့ democracy နီးကြမဟုတ်တော့အစိုးရအလွဲပြောင်းလို့ဒါပေမဲ့အနာစိတ်နာတော့အများကြီးရှိပါတယ်သူတို့စမှာလည်းမလုပ်ကင်းပါဘူးတော်အဲ့ဒီလူဟာကိုမူထဲမှာကိုထက်ထားပါတယ်ဆိုတော့တချို့အဲ့ဒီဒေတာရင်းကိုထိခိုက်လာမဲ့ကိစ္စတွေပါတယ်ဆိုရင်ဟာငါတို့ဝင်ဆွဲမယ်ဘာညာလုပ်တယ်ခုနိုင်ကြမှာလည်းပဲတလားတူပဲသူကဝင်ဆွဲဖို့သတိပေးတယ်အချိန်ပေးပါသူက3-5 တောင်းတယ်ထင်တယ်အဲ့ဟို6လပေးမယ်ဆိုပြီးလုပ်တယ်ဆိုတော့သူတို့နဲ့သိကောပဲအာဆီယံကြတော့စောစောကပြောခဲ့သလိုပဲဒီအာဆီယံဘူလာငါနိုင်ငံကနေပြီးတော့နောက်ပိုင်းမှာကွန်မြူနီနိုင်ငံတွေဖြစ်တဲ့ဟာလည်းပဲဒီ CA တိုက်ပွဲပြစ်ဆုံတဲ့အခါမှာဒီနိုင်ငံတွေကလက်ခံလာကြတယ်ဆိုတော့လာအိုဆွေနဲ့ကမ်ဘောဒီးယားတို့ပါဝင်လာတယ်နောက်ပြီးဘရူနိုင်းတို့လိုသေဥဆန်ပိုင်းနိုင်ငံပါတယ်နောက်မြန်မာနိုင်ငံလိုဆီယနာရှင်နိုင်ငံပါလာတယ်ဆိုတော့အကုန်လုံးအမျိုးမျိုးဖြစ်နေတော့တယောက်တယောက်ပြည်တွင်းရေးကိုဝင်မဆွဲရေးဆိုတော့ပုံမှန်ပြီးတော့ပြောနေရတယ်ဆိုတော့ဒီဖွဲ့စည်းတွေလောက်တော့အဲဥရောပသမဂ္ဂတို့လို even America Africa သမဂ္ဂတို့တော့မလုံဆောင်နိုင်ဘူးဆိုတော့ အောင်စရာမရှိပါဘူးအဲ့ဒါကိုပြင်မှပဲသူတို့လုံနိုင်မယ်သူတို့ကိုရှင်လို့ရမယ်လို့ထင်ပါတယ
်အဲ့နောက်ဆုံးမေးချင်တာတစ်ခုပါဒီမြမအရေးမှာအာဆီယံကိုအားကိုးလို့မရနိုင်တော့ဘူးလို့ပြောနိုင်ပါသလား
ပြောဖို့ခက်ပါတယ်ဒီအစည်းအဝေးအခုကျင်းပနေတဲ့အစည်းအဝေးတော့မှမပြီးသေးတော့အစည်းအဝေးပြီးရင်တော့ပေါ်ကောင်းပေါ်လာမယ်ဒါပေမဲ့တင်တော်ပုဂ္ဂိုလ်ရေးအဖြစ်တင်တော်တွေမကလူတော်တော်များပဲစိတ်တော့မမျောလင်းကြမမျောလင်းနိုင်ဘူးလို့ထင်ပါတယ်အခုအာဆီယံထဲမှာဆိုမလေးရှားလို့ဆိုအပြင်းပြင်းထန်ထန်ဘယ်လိုလုပ်ရမလဲတနိုင်ငံကြီးရတာသိအာဂျီရာပဲကျွန်တော်အာဆီယံကိစ္စကိုကျွန်တော်ကိုယ်တိုင်လည်းသတင်းလိုက်ခဲ့ပူပါတယ်အာဆီယံစီဝေးတို့နှစ်နှစ်သုံးနှစ်လောက်အဲ့ခါမှာအာဆီယံခေါင်းဆောင်တွေစီဝေးတို့ခင်ဗျားတို့ကတူးချင်းကြတော့သိဟုတ်တာပဲဟုတ်တယ်သူတို့တနိုင်ငံကြီးကြတော့ပြင်းပြင်းထန်ထန်ဘယ်လိုလုပ်ရမလဲလို့ပြောတယ်ဒါပေမဲ့သူတို့မှာအာဆီယံအနေနဲ့စုပေါင်းပြီးတော့တင်ညာချက်ပေါ်တဲ့ joint communique လို့ခေါ်တဲ့ဘုံတင်ညာချက်ထုတ်လာရင်နောက်ဆုံးနေ့မှာထုတ်လာပါလိမ့်မယ်။အဲ့ဒီခါမှာကြာတော့တုံတောင်းလို့ရတယ်ဟိုကောင်တွေကသဘောမတူဘူးဟာဒီဟာမလုပ်နိုင်ငါတို့သဘောမတူနိုင်ဘူးဒီဟာဆိုငါတို့နိုင်ငံပြည်တွင်းကိုလည်းထိခိုက်နိုင်လာတယ်အဲ့ဒါမျိုးတွေသူတို့တွေးပြီးတော့အကုန်လုံးဖျော့တောင်းလို့တော့ဒီ joint communique အလုံးသဘောတူညီတဲ့တင်ညာချက်ထုတ်ဖို့အတွက်အများအားမြန်မာကိစ္စရောနှောင့်နှေးနေတာပါလားရှင်ဒီခါတော့ဘယ်လိုလင်းလဲပြီးပြီးခဲ့တဲ့ဥက္ကလည်းပဲသူဟာအချိန်မီထုတ်မပြနိုင်ဘူးဒီကိစ္စကိုနှိမ့်နေရတယ်ကြာသွားရတယ်ဆိုတော့အာဆီယံဟာတကယ်တော့သိအာဆီယံကောင်းတဲ့အဖွဲ့အစည်းတစ်ခုတော့မဟုတ်ပါဘူး။ဒါကြောင့်လဲစစ်ကောင်စီကလက်မထောင်နေတာပေါ့။စစ်ကောင်စီရဲ့ view ဟာဘယ်လိုလဲဆိုတော့တချို့ကတော့ဒီကောင်တွေအာဆီယံလက်ပန်းကျသွားလိမ့်မယ်ဆိုပြီးတော့ exhausted ဖြစ်သွားရင်ငါတို့ AAC ပဲဆက်လက်ရည်တည်သွားနိုင်မယ်ဆိုတော့သဘောထားနဲ့ရည်တည်နေတယ်လို့တော့မှပညာရှင်တချို့ကသုံးသပ်ကြပါတယ်ဆိုတော့ကျွန်တော်လဲပုဂ္ဂိုလ်အဖြစ်ဒီပုဂ္ဂိုလ်ရဲ့ပညာရှင်တွေသုံးသပ်ချက်ကိုသဘောခတ်ကြကြပါပဲခင်ဗျာ။တယ်လို့ပြောမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါ။အခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စန္ဒရှင်
။ဟုတ်ကဲ့။အစီအစဉ်ပြည့်ရတဲ့အခါမှာဘယ်လိုပေါ်ထွက်လာမလဲဆိုတာဒီလိုတစ်ခါပြောပြပ
ြဆွေးနွေးကြအောင်ဟုတ်ကဲ့
။ Editor နဲ့ဆွေးနွေးကအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့အတန်းလွင့်အစီအစဉ်တွေကိုထက်လက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ပြပါအောင်မယ်။ဒီတစ်ပတ်အတွက်တင်ပြထားတဲ့အကြောင်းအရာကတော့ဥကောင်းကိုထိခိုက်မိပြီဆိုရင်ကျွမ်းကျင်တဲ့ကျန်းမာရေးဆောင်ရှောက်သူတွေစီကိုရောက်အောင်မပို့နိုင်သေးခင်မှာကနဦးလှုပ်ဆောင်ပေးတဲ့ရှေးဦးသူနာပြုစုနီလာနေကိုတမားတော်ဒေါက်တာဦးမိုးအောင်ကျော်နိုင်တဲ့အဓုဒေါက်တာတန်းစော်တို့ကတင်ပြထားပါတယ
်ရှေးဦးသူနာပြုစုခြင်းဆိုတာဟာထိခိုက်ဒဏ်ရာရတဲ့သူတွေကိုကျွမ်းကျင်တဲ့ကျန်းမာရေးဆောင်ရှောက်သူတွေမရှိတဲ့အခြေအနေမှာအသက်အန္တရာယ်မဖြစ်စေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ပေးရတဲ့ကျန်းမာရေးဆောင်ရှောက်မှုနည်းလမ်းတွေပဲဖြစ်ပါတယ်။ထိခိုက်ဒဏ်ရာရတဲ့သူတယောက်ကိုကျွမ်းကျင်တဲ့ကျန်းမာရေးဆောင်ရှောက်သူရောက်မလာသေးခင်မှာဒါမှမဟုတ်ကျွမ်းကျင်တဲ့ကျန်းမာရေးဆောင်ရှောက်သူတွေစီကိုရောက်အောင်မပို့ဆောင်နိုင်သေးခင်မှာအသက်ကတည်နိုင်မှုနဲ့ရောဂါပိုမဆိုးစေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့ရှေးဦးသူနာပြုစုခြင်းကိုလှုပ်ဆောင်ကြရတာပါ။အကြောင်းတစ်စုံတစ်ရာကြောင့်ဥကောင်းကိုထိခိုက်ဒဏ်ရာရမိပြီဆိုရင်ကျွမ်းကျင်တဲ့ကျန်းမာရေးဆောင်ရှောက်သူတွေကိုရောက်အောင်မပို့ဆောင်နိုင်သေးခင်မှာကနဦးလှုပ်ဆောင်ပေးထားတဲ့ရှေးဦးသူနာပြုစုမှုနီလန်တွေအကြောင်းကိုတမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။နံပါတ်၁တီနဲ့ဒီဥကောင်းကိုထိခိုက်ဒဏ်ရာရှိတဲ့လူတယောက်လဲနေပြီဆိုလို့ရှိရင်သူ့ရဲ့ position အနေထားအရေးကြီးပါတယ်။အဲ့တော့သူ့ကိုကိုကဘာလို့ပေးရမလဲဆိုတော့ဒီပက်လက်အနေထားမှာတစ်စောင်းပုံတံတန်လေးနဲ့ခေါင်းနဲ့လေပင်ကိုထိမ့်ပြီးခြင်ထားပေးဖို့အရေးကြီးပါတယ်။နံပါတ်၂အနေနဲ့ကတော့သူ့ရဲ့ခေါင်းထိခိုက်ဒဏ်ရာရနေရမှာသွေးယိုစေးမှုရှိသလားကြည့်ရပါမယ်။active bleeding ကိုရဲသွေးစီးဆင်းနေတာရှိတယ်ဆိုရင်ဆရာတို့အဝတ်အနေတစ်ခုရှာပြီးတော့ခောက်ပြီးတဲ့အခါမှာဒီသွေးယိုစီးမှုအပေါ်ကနေသွေးတိတ်အောင်ဆရာတို့ဖိထားပေးဖို့လိုပါတယ်။အဲ့ခါမှာတော့အဝတ်တန်ရဖို့တော့လိုပါတယ်။နောက်တစ်ချက်ကတော့သူ့ရဲ့သတိအနေထားကိုစစ်ဆေးရမှာပါ။များသောအားဖြင့်ဥကောင်းထိခိုက်ဒဏ်ရာရှိတဲ့သူတွေကဒီအသည့်ထိခိုက်မှုတွေရှိပါတယ်။
ဥကောင်းကိုထိခိုက်မိပြီဆိုရင်အသီးစိတ်သတိအနေထားမှာပြောင်းလဲမှုတွေရှိနိုင်ပါတယ်။ထိခိုက်မှုမပြင်းထန်ဘူးဆိုရင်ပုံမှန်အသီးစိတ်ရှိနေမှာဖြစ်ပြီးထိခိုက်မှုပြင်းထန်တယ်ဆိုရင်တော့အသီးစိတ်ညှော်နေသွားမှာပါ။အသီးစိတ်သတိအနေထားကိုအလွယ်တကူတိုင်းတာပြီးအကျိုးရှိအောင်ဘယ်လိုမှတ်သားလုပ်ဆောင်လို့ရတယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
အဲ့တော့အဲ့ဒီမှာဆရာတို့စစ်ဆေးတဲ့အခါမှာနီးတနည်းနဲ့စစ်ဆေးလို့ရပါတယ်။သူရဲ့သတိအနေထားပေါ့နော်။အဲ့တော့အများစုလွယ်လွယ်ကူကူသိတာကတော့ဆရာတို့ဒီ AVPU ဆိုတဲ့ method ပါ။အဲ့တော့ A ဆိုတာတော့ alert ပေါ့ alert ဆိုတာကသူကခေါင်းထိခိုက်ဒဏ်ရာပေမဲ့သူကမျက်စိကပွင့်နေတယ်ကိုယ်နဲ့စကားပြောလို့ရတယ်ဆိုရင် alert ပေါ့နော်ဒါဆိုသိအခြေအနေမစိုးဘူးပေါ့ဒုတိယတော့မျက်စိမိတ်နေမယ်မှိန်နေမယ်ခေါ်လိုက်တဲ့အခါမှာ verbally response ပေါ့နော်သူ့ကိုခေါ်လိုက်တဲ့အချိန်မှာသူမျက်စိပွင့်လာမယ် Then your Nanjama Jonai may be a big domain. But if she called it a chima, Zane, than it to go, no lo yarebono. Now the quarter of Loma Columbia, who pain look or it, Najia Lode come and Messi Puenare, Piloshi, Piamiro, main warebono, Aradiso, no pain respond. Now someone of Blue now, Lolo, Messi go Pemalaro, Wusso in, unconscious bono, or ABBU, so then Nine, Lulegu, two year three chinu, Jolu Yavare, Bono, or a Saint Light Bell, Lasso, you know, Tame Sovu, Babali, Zagabio Light of Jessie Puenline, Mesovu, not being Nama, a Puenes, you know, Denelli So Navy, Loma, respond Machiro, Wusolosi, no, a Chini Magamu, Jamian di Luquelo Yare. Sarusia won in it, Tamamo in, the Demoya Shiri in Euro, Sarua GCS Lucore, Glasgow Goma Scale, Tinjabi Bare. Glasgow Gomaski, or do you mean low point and need higher? Bazaga than Tranine and need higher. Go kinda die, do ye, Lokshana in a swan abo, Moody Bissaroa, Sangama beat Haribo, no, the Donja Boma, Taman Ludiso is 15 by 15 of Done, the Bama respond machine, Lu, Damamo, Lu, the Dialu, Pietuare, so not 3 by 15, so be a nezo, a mat doma beatable. Dinakuya equivalent Lidu Yitari, Dilusia, Diman, and Biojamare, Ludiaga, the Messi point is Rabioso Nai, GCS goes, Yarusangama, Bibare, Zane Bioroma, Puenare, Kaina Lidu, or Lona and Lujamu Lidin, and a Shide solution, no Zarua, Sanama Lashi, Lubioare. Damamo, when a Bazaga blue than baby Messi Puem Lau, Lujamu, the machine, Naji and Lulai Doma, 2 year Chili, Lady, Lode Bazaga, Naji, the new than Lady Tolare, so you know. Shimba Lauti, Shina and Lubiovare, Ama Lujamu Machu, Dan Lamatrabu, Messi Lamabu, Chile Lujamu, Machu, so you know, now so number don't simply bar, not the Sangama, Doma, so you know, two chinia, Doroliso, and a chini Lubionima. Tamaludion in Egaro, DGC, Madiu, Macabare, Tajamlu, a lad pini the la, Sagabio Roma, Yesibu and Labiro, Sagabio Nanji, she the la, Damamo and Naji and Lobiro, do your three need how Jivame. Okay, Naji and Lodoma, do Yasi Puemala, who respond Machiwu solution or Sarua Yiji de Tugo, Tashum Shu Sabis Evo Shibare. No Arikama, Sarua Ube Airway and Chap Breathing Lodomare, 2 year, Mezio Mobio, Tashum, the Lazo is General Sisiabame. A Tashu Gay in or Tugo, the web Bizan Bundan, Sarro Coro, Regari position, Locora Bono, Tashu Lanyang Babeso Arm, don't Tashu Lanyang Ria Chueri, Gayishi Gay.
လူတို့နဲ့ကြမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရပြပါတယ်ဥကောင်းတန်ရာရရှိသူကိုကနဦးရှေးဦးသူသာပြုစုမှုနိလန်တွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တို့ပါ ရိုနာလဒိုကတော့ဘောလုံးသမားတက်တန်းတစ်လျှောက်သွင်းခဲ့တဲ့ဂိုးပေါင်း850ပြည့်သွားပြီဖြစ်ပါတယ်ပရီးမီယာလိဂ်မှာတော့အာဆင်နယ်ကမန်ယူကိုပွဲပြီးကနေသွင်းခဲ့တဲ့နောက်ကျဂိုးတွေနဲ့အနိုင်ရရှိသွားပါတယ်အမေရိကန်အမျိုးသမီးဘော်လီဘောပွဲကတော့ကွင်းမှာကြီးတဲ့ပိတ်သက်ဆန်းကျင်တင်ခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းအာကစားသတင်းတွေကိုကိုရန်နိုင်ကပြောပြပေးပါပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါဗီအိုရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပေါ်တူဂီတိုက်စစ်မှုခရစ်စတီယာနိုရော်နယ်ဒိုကတော့ကစားသမားဘဝမှာတွင်းတဲ့ဂိုးပေါင်း850ပြည့်သွားခဲ့ပါပြီရော်နယ်ဒိုဟာပြီးခဲ့တဲ့စနေနေ့ကစော်ဒီပရိုလိဂ်အယ်ဟာဇမ်နဲ့ကန်တဲ့ပွဲမှာတကိုးသွင်းပေးခဲ့ပြီးတော့အဲ့ပွဲမှာသူ့ရဲ့အယ်နာဆာအသင်းက၅ဂိုးတကိုးနဲ
တော်လော့စင်မှာတော့ဂိုးအများဆုံးတွင်းထားသူဖြစ်ပါတယ် သူရဲ့နောက်မှာတော့သူနဲ့အသင်းပေါ်သူဖြစ်တဲ့ဇီနီကောတိုက်စစ်မှုမာနေက၅ခုနဲ့ဒုတိယအများဆုံးတွင်းထားတာဖြစ်ပါတယ်ခင်ဗျာဒီမှာအင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေဘက်မှာတော့အသင်းကြီးတွေကမန်စီးတီးအာဆနယ်လီဗာပူးနဲ့စပါ့စ်အသင်းတွေအနိုင်ရခဲ့ပြီးတော့မန်ယူချယ်ဆီနဲ့နျူကာဆယ်အသင်းတွေကတော့ရှုံးခဲ့ကြပါတယ်ဒီဘက်မှာချန်ပီယံမန်စီးတီးကဖူလ်ဟမ်ကို၅ဂိုးတကိုးနဲ့နိုင်ပြီးစပေါ့ကလည်းဘန်လီကို၅ဂိုးနှစ်ဂိုးလီဗာပူးကအက်စတန်ဗီလာကို၃ဂိုးကိုမရှိနဲ့နိုင်လိုက်ချိန်မှာချယ်ဆီကနော်တန်ဟမ်ဖောရက်စ်ကို၁ဂိုးကိုမရှိနဲ့ရှုံးပြီးတော့ယူကာဆောကဘရိုက်တန်ကို၃ဂိုးတကိုးနဲ့ရှုံးပါတယ်ဒီဘက်မှာတော့အသင်းကြီးတွေကအာဆနယ်နဲ့မန်ယူတို့အာဆနယ်ရဲ့အမရိတ်စ်ကွင်းမှာထိတ်တိုက်တွေ့ခဲ့ကြပါတယ်ဒီဘက်မှာမန်ယူကရက်စ်ဖို၂၈မိနစ်မှာအဖွင့်ကိုသွင်းပေမဲ့အာဆနယ်ကအိုရီဂတ်က၁မိနစ်အကြာမှာပဲချက်ချင်းပြန်ချေခဲ့ပြီးတော့တခါ88မိနစ်မှာမန်ယူကဂနာချိုတကိုးသွင်းပေမဲ့ VAR ကလူကျွန်တယ်လို့ဆုံးဖြတ်တာကြောင့်ဂိုးမရပဲဒဏ်ရာရအချိန်ပို96မိနစ်နဲ့မိနစ်100မှာတော့အာဆနယ်ဘက်ကဒက်ကလန်ရိုက်စ်နဲ့ဂျေဇုစ်တို့က2ဂိုးသွင်းလို့နောက်ဆုံးမှာအာဆနယ်က3ဂိုးတကိုးနဲ့နိုင်သွားခဲ့ပါတယ်ဒီပွဲနိုင်လိုက်တာကိုအယံဂုံယူတယ်လို့အာဆနယ်နီးပြမီကယ်အာတက်တာကတော့ပြောပါတယ်မန်ယူနီးပြအဲရစ်တန်ဟက်ကတော့ဒီပွဲရှုံးရတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် Performance was right.But the results were not on our side and yeah definitely many decisions were against us.
ကျွန်တော်ရဲ့ကစားပုံကကောင်းပါတယ်။ဒါပေမဲ့ပွဲရလကတော့ကျွန်တော်တို့ဘက်မှာရှိမနေပါဘူး။ပြီးတော့အဆုံးဖြတ်ချက်အတော်များများကလည်းကျွန်တော်တို့ဘက်မှာမရှိပါဘူး။ဘောလုံးပွဲဆိုတာဒီလိုပါပဲ။ကိုယ်နဲ့ထိုက်တန်နဲ့ရလတော့အမြဲတမ်းရနေတာမဟုတ်ပါဘူး။ဒီကနေ့ကလည်းအဲ့ဒီလိုနေ့တွေကတစ်ခုပါပဲ။ကစားပုံမှန်တယ်။ဒါပေမဲ့ကျွန်တော်တို့နဲ့ထိုက်တန်နဲ့ရလတော့မရခဲ့ပါဘူး။ဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့ Soccer Follow ချားနဲ့အိတာချုပ်ကိုကျော်မြွန့်ရဲ့အမြင်ကရောဘယ်လိုရှိပါသလဲ
Arsenal နဲ့ Man U ပွဲကတော့တကယ်ကိုတက်ထင်ရင်ပိုးပါပဲနောက်ဆုံးမိနစ်တွေကြာမှတကယ်ကိုနောက်ဆုံးမိနစ်တွေဆို96မိနစ်နဲ့ပြင်းတရာလုံးပေါ်မှာ Arsenal ကအနိုင်ကိုနဲ့တတိယမြောက်ကိုသွင်းယူနိုင်တယ် Arsenal နဲ့ Man U ပွဲမှာအဓိကကွာခြားသွားတာကတော့Man U ရဲ့ cancel ပိုင်းလေးအနေနဲ့အားနေသွားတယ်လို့ထင်ဒါကလည်းအဓိကဘိုးနောက်ခံလူ Valorant မပါနိုင်တာကြောင့်လို့ကျွန်တော်တို့ထင်တယ်ကျန်တဲ့ပိုင်းကတော့ကွင်းလယ်ပိုင်းတိုက်စစ်ပိုင်းတွေကတော့မျှပါတယ်။ဒိုင်လူကြီးအန်တိုနီတေလာရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုကြတော့ရရှိတယ်။ဒါပေမဲ့လည်းမျှတော့တယ်လို့ထင်တယ်။ဒိုင်လူကြီးတေလာကိုင်ဟာဗက်စ်ရတဲ့နဲ့ပင်နတီကိုမပေးခဲ့ဘူး။နောက်တစ်ခါဟာနာချုပ်သွင်းတဲ့မန်ယူဘက်ကသွင်းတဲ့ဂိုးကိုလည်းမပေးခဲ့ဘူးဆိုတော့ဒါကသူကဟိုဘက်ကဒီဘက်ကတော့မျှတာခဲ့တယ်လို့ကျွန်တော်တို့ထင်တယ
်။အာဆနယ်တဲ့ဟာဒီနေ့ဘောလုံးရာသီမှာအင်္ဂလန်ကွင်းလယ်လူဒက်ကလန်ရိုက်စ်ကိုကလပ်တေးရဲ့စံချိန်တင်ပြောင်းရွှေ့ခြင်းပေါ်တန်တရာကျော်နဲ့ဝယ်ခဲ့တာအပါဝင်ဂျူရီယန်တင်ဘာကိုင်ဟာဗ်စ်အစရှိတဲ့ကစားသမားတွေကိုလည်းငွေအမြောက်များသုံးပြီးတော့ခေါ်ခဲ့တာကြောင့်ဒီဘောလုံးရာသီမှာချန်ပီယံဖြစ်နိုင်ခြေရှိတဲ့အသင်းတွေကတခုဖြစ်တယ်ဆိုပြီးတော့ဘောလုံးဝေဖန်သူတွေကသုံးသပ်ခံမှန်းနေကြပါတယ်ဆိုတော့ဒီနေ့ဘောလုံးရာသီမှာအာဆနယ်အသင်းချန်ပီယံဖြစ်လာနိုင်မလား
အာဆနယ်ကချန်ပီယံဖြစ်ဖို့တော့မလွယ်သေးဘူးလို့ကျွန်တော်ထင်တယ်အော်မန်စီးတီးနဲ့လီဗာပူးလောက်အင်အားသိပ်ပြီးတော့မတောင့်တင်းဘူးလို့ထင်တယ်။ဒီရာသီမှာချန်ပီယံတဖူကိုမန်စီးတီးနဲ့လီဗာပူးအဓိကရှင်ပြိုင်ရပြီးတော့အာဆနယ်ကတော့ချန်ပီယံလိဝင်ခွင့်လောက်ပဲရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ဒီအာဆနယ်နဲ့မန်ယူဘွဲမှာ Sky Sports ရုပ်သံလိုင်းအတွက်ဘောလုံးဝေဖန်သူလုပ်နေတဲ့မန်ယူသင်းကောင်းဆောင်ဟောင်း Raikin ကို Emirates ကွင်းမှာရန်ပြူတိုက်ခိုက်ခဲ့တဲ့အသက်42နှစ်အရွယ်ပရိသတ်တယောက်ကိုရတဲ့ဘက်ကဖန်စီလိုက်ပါတယ်အာဆနယ်နဲ့မန်ယူအပွဲအပြီးမှာအဲ့လူက Raikin ကိုခေါင်းနဲ့တိုက်ပြီးတော့ရန်ပြုတ်ခဲ့ပြီးတော့ဒါကိုသူနဲ့တူဘောလုံးပွဲဝေဖန်သူလုပ်နေတဲ့ Man City နောက်ခံလူဟောင်း Michael Richards ကဂျားကနေဝင်ပြီးတော့တားခဲ့တာပါရတဲ့ဘက်ကဒီဖြစ်ရပ်ကိုတနင်္ဂနွေနေ့မှာစုံစမ်းခဲ့ပြီးတော့စက်တင်ဘာ4ရက်နေ့တနင်္လာနေ့မှာတော့ဖန်စီလိုက်တယ်လို့အတည်ပြုပါတယ်ဒါပေမဲ့အဲ့လူနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ပြန်ကြေညာခြင်းတော့မရှိပါဘူးခင်ဗျာစပိန်နိုင်ငံဘက်မှာတော့ပြီးခဲ့တဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာဘုံဆွဲခဲ့တဲ့စပိန်အမျိုးသမီးအသင်းကယန်နီဟာမိုဆိုရဲ့နှကန်းကိုနမ်းခဲ့တဲ့စပိန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌလူးဝစ်ရူဘီယလက်စ်ကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်နေပါတယ်။ဟာမိုဆိုကိုထောက်ခံတဲ့အနေနဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာစပိန်နိုင်ငံအမျိုးတွေမှလူတွေစုဝေးပြီးတော့ဆန္ဒပြခဲ့ကြတာပါ။စက်တင်ဘာ1ရက်နေ့နဲ့2ရက်နေ့တွေမှာမက်ဒရစ်မွန်ထရယ်နဲ့ဆဗီးမျိုးတွေမှာလူတွေစုဝေးဆန္ဒပြခဲ့ကြပြီးတော့ပြီးခဲ့တဲ့4ရက်နေ့ကတော့ဘာစလိုနာမျိုးမှာဟာမိုဆိုကိုထောက်ခံတဲ့လူ200ကျော်လောက်စုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒါ့အပြင်တနင်္လာနေ့အစောပိုင်းတုန်းကလည်းစပိန်ဘောလုံးအသင်းက ရူဘီယားလက်စီရဲ့လောရက်တွေဟာလုံးဝကိုလက်ခံနိုင်စရာမရှိတဲ့လောရက်တွေဖြစ်တယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်အခုလောလောဆယ်မှာတော့ FIFA ကဘောလုံးအဖွဲ့ချုပ်ကရူဘီယားလက်ကိုယာရုတာဝန်တွေကနေရက်ဆိုင်ထားပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်အဲ့လိုစုံစမ်းစစ်ဆေးနေတဲ့အချိန်တွဲမှာသူ့ကို3လတိတိဘောလုံးပွဲကိစ္စရင်းနဲ့လုံးဝမပတ်သက်ရဘူးဆိုပြီးတော့ဆုံးဖြတ်ထားပါတယ်ခင်ဗျာတင်းစ်တိုင်ပွဲဒီဘက်မှာတော့ညီအောင်ရွေးမှာကျင်းပနေတဲ့ American Open Tennis တိုင်ပွဲမှာအမျိုးသမီးဘက်မှာတော့မနစ်ကချန်ပီယံအီဂါစပီယက်တက်ခါလတ်ဗီးယားကယလီနာအိုစတပန်ကိုကိုသတုထအဆက်မှာ36 63 61နဲ့ရှုံးပြီးတော့တိုင်ပွဲကထွက်လိုက်ရပြီဖြစ်ပါတယ်အခုလိုစပီယက်တက်ရှုံးသွားတာကြောင့် Belarus နိုင်ငံကကမ္ဘာအဆက်နဲ့ Arina Sabalenka ဟာဒီ American Open Tennis တိုင်ပွဲပြီးတဲ့အချိန်မှာတော့ကမ္ဘာအဆက်တက်ကစားသမားဖြစ်လာမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ဘက်ကနောက်ထပ်အားကစားသတင်းတစ်ခုကတော့ပြီးခဲ့တဲ့ဘက်ကအမေရိကန်မှာကစားခဲ့တဲ့ဗောလီဘောပွဲတစ်ခုဟာအမျိုးသမီးအားကစားပွဲတွေထဲမှာပြည်သက်တွေအများဆုံးကြီးတဲ့ပွဲဖြစ်တဲ့ကမ္ဘာစံချိန်တင်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကနေဘရာစကာတက်တို့အမျိုးသမီးအသင်းနဲ့အိုမဟာအသင်းတို့လင်ကွန်မြို့ကမေမိုရီယယ်ကွင်းကြီးမှာကစားတဲ့ပွဲကိုပြည်သက်စုစုပေါင်း 62,300 ယောက်ကြီးရှုခဲ့တာပါ။ဒီမတိုင်ခင်တုန်းကအမျိုးသမီးအားကစားပွဲတွေမှာအများဆုံးစံချိန်တင်ထားတဲ့ပွဲကတော့ဘာစလိုနာမျိုးကနူကမ်ကွင်းကြီးမှာကစားခဲ့တဲ့ဘာစလိုနာနဲ့ဝုလ်ဘောက်တို့ရဲ့အမျိုးသမီးချန်ပီယံလိဂ်ပွဲဖြစ်ပါတယ်။အဲ့ပွဲမှာတုန်းကတော့ပရိသတ် 91,648 ယောက်ကြီးခဲ့တာပါ။အခုတစ်ချိန်ကမ္ဘာစံချိန်တင်ခဲ့တဲ့လင်ကွန်မျိုးကမေမိုရီယယ်အားကစားကွင်းကြီးဟာပုံမှန်အားဖြင့်တော့အမေရိကန်ဘောလုံးပွဲတွေကစားလေရှိတဲ့ကွင်းဖြစ်ပြီးတော့တရဝင်းအရတော့ပရိသတ် 85,458 ယောက်ပဲဆန့်နာဖြစ်ပါတယ်။ဒါပေမဲ့လည်းအရင်ကလည်း 9,000 ကျော်အထိကြီးတာတွေရှိခဲ့ဘူးပြီးတော့ဒီတစ်ခေါက်မှာတော့ပရိသတ် 92,300 နဲ့ကမ္ဘာစံချိန်တင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကိုရနိုင်အပတ်စဉ်တင်ပြတဲ့အားကစားကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းအကျဉ်းချုပ်တွေကိုမတ်သိန်ကြီးထိုက်ကပြောပြပါအောင်မယ်။
နေပြည်တော်ချင်းထောင်မှာဖမ်းဆီးခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးထိန်သိမ်းခံရသူတိုင်းချမ်းမာရေးစောင့်ရှောက်မှုရရှိရေးနဲ့ဒေါက်ဆန်းစုကြည်ကိုပြန်လွတ်ပေးရေးကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ဖမ်းဆီးထိန်သိမ်းခံရသူတိုင်းချမ်းမာရေးစောင့်ရှောက်မှုရရှိရမှာဖြစ်ပြီးဒါဟာအခြေခံလွတ်အခွင့်အရေးဖြစ်ပါတယ်လို့ဗုဒ္ဓဟူးနေ့ကလုပ်တဲ့နယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟင်းဟတ်ကပြောဆိုခဲ့တာဖြစ်ပါတယ်ရှင်။ဆိုးရွားလာတဲ့အကြမ်းဖက်တိုက်ခိုက်တာတွေရပ်သွားဖို့မတရားဖမ်းဆီးထားသူတွေအလုံးလွှတ်ပေးဖို့နဲ့အလုံးပါဝင်နိုင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံပြန်လည်ရောက်ရှိလာဖို့အမေရိကန်ပြည်ထောင်စုကဆက်လက်ဖိအားပေးမှာဖြစ်ကြောင်းအာဆီယံထိပ်သီးညီလာခံမှအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပြောဆိုလိုက်ပါတယ်ရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌနေရာကိုလာမယ့်2026ခုနှစ်မှာရယူရမယ့်မြန်မာနိုင်ငံကဖိလစ်ပိုင်ကိုလွှဲပြောင်းပေးဖို့သဘောတူလိုက်ပါတယ်။စစ်ကောင်စီအနေနဲ့အာဆီယံအစည်းအဝေးတွေတက်ခွင့်မရတဲ့အချက်နောက်နိုင်ငံတွင်းတည်ငြိမ်ရေးကြိုးပမ်းနေရတာကြောင့်အာဆီယံဥက္ကဋ္ဌတာဝန်ယူဖို့မဖြစ်နိုင်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုတာဖြစ်ပါတယ်။အာဆီယံကိုပိတ်ချတဲ့ဂရိကွတ်တင်နဲ့အာဆီယံဗဟုပြုရေးမူဝါဒကိုထပ်မံအတည်ပြုလိုက်ပြီးအမေရိကန်ပြည်ထောင်စုကအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းအင်ဘူရောအမေရိကန်သမ္မတအင်ဘူရောကစက်တင်ဘာလ6ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အင်ဒိုပစိဖိတ်ဒေသဆိုင်ရာအာဆီယံရဲ့ရှုမြင့်သုံးသပ်ချက်အမြင့်နယ်ပယ်လေးရပ်မှာပူးပေါင်းဆောင်ရွက်သွားမယ်လို့ကြေညာချက်မှာဖော်ပြပါတယ်ရှင်။
တရင်အချင်းကျုပ်တွေကိုမတ်သိန်ကြီးထိုက်ပြောပြတော်တာဖြစ်ပါတယ်ဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအထိုင်တို့ဖြစ်ပါတယ် VO ရဲ့တောက်ကြနေမနေ့ပဲအတန် VO ရဲ့ကြာသာပတိနေမနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေတဲ့ကျေးဇူးတူးတင်ပါတယ်တောတာရှင်မြန်မာပြည်သူအပေါင်းနဲ့ကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ
This program has come to you from the Voice of America, Washington.